Welcome to the Voice of America in Burmese.
Mingla Manik Kimasha, Washington Review American Tangani, Natanese November 17th. Taujani Manakin season ago. Myanmar Sanojin Manak 6 Nai ka ni 9 Nai thi. Line no meter 2440 and 51. Line no meter 190 ro ka ni thautlan pe ni ba mi. Chuma khin myo tat ba. Di Manakin tadin rwe ko ko yan min thun na du pyo pya pe ba mi. American ရွေးကောက်ပွဲမှာအနိုင်ရသူဖြစ်နေကြေညာထားတဲ့ Joe Biden ဟာသမ္မတ Donald Trump ရဲ့တရားရေးစိန်ခေါ်မှုတွေကိုဆက်ပြီးရင်ဆိုင်နေရတယ်လို့ရွေးကောက်ပွဲအလွန်ကြာကာလအတွက်ရှုပ်ထွေးမှုတွေရှိနေတဲ့ကြားကပဲကမ္ဘာကိစ္စရပ်တွေနဲ့ပတ်သက်ပြီးစက်တဘရီနေ့မှာအာရှဒေသက American ရဲ့အဓိကမဟာမိတ်နိုင်ငံတွေကခေါင်းဆောင်တွေနဲ့ဆွေးနွေးခဲ့ပါတယ်။သမ္မတ Trump ရဲ့ American သားပထမမူဝါဒနဲ့လှုပ်ဆောင်မှုတွေအတွက်သူတို့ရဲ့စိုးရိမ်ရမှုတွေကို Mr. Biden ကကျောပါအောင်လှုပ်ဆောင်ပေးမယ်အနေထားရှိနေတာကြောင့်ကမ္ဘာကိစ္စရပ်ကြီးတွေဖြစ်တဲ့ကိုရိုနာဗိုင်းရပ်စ်ကာယောဂါရာသီဥတုပြောင်းလဲမှုဆိုင်ရာနဲ့တခြားကိစ္စရပ်တွေနဲ့ပတ်သက်ပြီးဆွေးနွေးခဲ့ကြတာဖြစ်ကြောင်းအာရှခေါင်းဆောင်တွေကပြောပါတယ်။ဂျပန်ဝန်ကြီးချုပ်ယိုရှီဟီဒေဆုဂါကမစ္စတာဘိုင်ဒန်နဲ့15မိနစ်ကြာတယ်လီဖုန်းဆက်သွယ်ပြောကြားခဲ့တာဖြစ်ပြီးကမ္ဘာမှာတရုတ်ရဲ့ဩဇာလွှမ်းမိုးမှုကြီးထွားလာနေပြီးမြောက်ကိုရီးယားရဲ့နျူကလ িয়ার ချင်းချောက်မှုတွေတိုးလာနေတဲ့မျိုးမှာဂျပန်အမေရိကန်နှစ်နိုင်ငံမဟာမိတ်ဖြစ်တည်မှုပိုးပြီးခိုင်မာစေဖို့လက်တွဲလှုပ်ဆောင်မယ်လို့မစ္စတာဘိုင်ဒန်ကသဘောတူကြောင်းဂျပန်ဝန်ကြီးချုပ်ကပြောပါတယ်။တောင်ကိုရီးယားသမ္မတမွန်ဂျေအင်းနဲ့14မိနစ်ကြာဆက်သွယ်ပြောဆိုမှုမှာလည်းမြောက်ကိုရီးယားနဲ့နျူကလ িয়ার ပြဿနာရှင်းမတိုးနောက်မဆုတ်အနေအထားဖြစ်နေတာကိုဖြေရှင်းမှာအမေရိကန်ကတောင်ကိုရီးယားကိုအကူအညီပေးမယ်လို့ပြထားတဲ့ကတိကိုမစ္စတာဘိုင်ဒန်ကထပ်လောင်းအတည်ပြုပေးခဲ့တယ်လို့တောင်ကိုရီးယားသမ္မတပြောခွင့်ရကပြောပါတယ်။ဩစတြေးလျဝန်ကြီးချုပ်စကော့မော်ရီဆန်ကလည်းဩစတြေးလျအမေရိကန်နှစ်နိုင်ငံဆက်ဆံရေးပိုးပြီးခိုင်မာအောင်လှုပ်ဆောင်ရေးနဲ့ပတ်သက်ပြီးမစ္စတာဘိုင်ဒန်နဲ့ဆွေးနွေးခဲ့တယ်လို့ပြောကြားခဲ့တဲ့အပြင်အင်ဒိုပစိဖိတ်ဒေသရင်းတည်ငြိမ်အေးချမ်းရေးပိုးပြီးကောင်းမွန်အောင်လက်တွဲလှုပ်ဆောင်မှုအပါအဝင်နှစ်နိုင်ငံကြားခြေခြေပြန့်နဲ့ပူးပေါင်းဆောင်ရွက်သွားမှာဖြစ်ကြောင်းသဘောတူခဲ့ကြတယ်လို့လည်းပြောပါတယ်။ကမ္ဘာတစ်လောကနိုင်ငံကြီးတွေကခေါင်းဆောင်အားလုံးနေပါကမစ္စတာဘိုင်ဒန်ကိုအတိအမှတ်ပြုကြိုးစားဂုဏ်ပြုနေကြပေမဲ့ရုရှားသမ္မတဗလာဒီမီယာပူတင်တရုတ်သမ္မတရှီဂျင်ပင်နဲ့ဘရာဇီးလ်သမ္မတဂျာယဲဘိုဆိုနာရိုရိုစီကတော့မကြားရသေးပါဘူး။အမေရိကန်ပြည်ထောင်စုမှာဂျိုးဘိုင်ဒန်သမ္မတတာဝန်ယူလာမယ်ဆိုရင်အရှေ့တောင်အာရှဒေသမှာအမေရိကန်ရဲ့ပါဝင်လှုပ်ဆောင်မှုပိုပြီးလက်နက်ရှမ်းရှမ်းရှိလာနိုင်တယ်လို့အကြေခတ်တွေကသုံးသပ်နေပါတယ်။ကိုရိုနာဗိုင်းရပ်စ်ကာယောဂါတန်းကြောင့်ထိခိုက်နေတဲ့စီးပွားရေးနဲ့ဒေသရင်းတိုးရဲ့ဖိအားထံအပြင်လူ့ခွင့်ရေးနဲ့ဒီမိုကရေစီရေးမှာပါပိုပြီးကောင်းလာနိုင်မယ်လို့တွက်ဆနေကြတာဖြစ်ပါတယ်။အာရှဒေသကိုဦးစားပေးတဲ့သမ္မတဟောင်းဘရက်အိုဘားမားအစိုးရလက်ထက်မှာသူသမ္မတအဖြစ်နဲ့တာဝန်ယူခဲ့တဲ့ Mr. Biden ဟာအရှေ့တောင်အာရှဒေသကိုနားလည်တဲ့အပြင်အဲ့ဒီချိန်က American အစိုးရဟာအရှေ့တောင်အာရှဒေသရင်းနိုင်ငံတွေအတွက်ကုန်သွယ်ရေးအရာရောဒေသရင်းကာကွယ်ရေးအရာပါအလေးပေးဆောင်ရွက်ခဲ့တယ်လို့တရုတ်ရဲ့ခြေလှမ်းကိုပါစောင့်ကြည့်ခဲ့တာဖြစ်ပါတယ်။သမ္မတ Donald Trump လက်ထက်မှာတော့ American ရဲ့ ASEAN 10နိုင်ငံကိုချဉ်းကပ်မှုဟာကာကွယ်ရေးနဲ့နှစ်နိုင်ငံကုန်သွယ်ရေးသဘောတူညီချက်တွေနဲ့အတူလက်ရှိမှာဒေသရင်းနိုင်ငံတွေနဲ့နေမည်ပိုင်ဆိုင်မှုအငင်းပွားနေတဲ့တောင်တရုတ်ပင်လယ်ပြင်နဲ့တိုးပြီးအခြေချတာဖို့ချိုးစားတဲ့တရုတ်ကိုရန်ဆန်ရမှာအထောက်အကူပေးမယ်လို့ကြေညာပေးနေတယ်လို့ရှုမှတ်နေကြတာပါဒေသရင်းအရေးပါတဲ့အာဆီယံထိပ်သီးနေလာခံအတော်များများကိုသမ္မတထရမ့်ကမတက်ရောက်ခဲ့ပေမဲ့တရုတ်ဘက်ကတော့အမြဲတမ်းတက်ရောက်ခဲ့တာပါဒီအချိန်တွေအောက်မှာမစ္စတာဘိုင်ဒန်ဟာအာဆီယံဒေသဆိုင်ရာအမေရိကန်နိုင်ငံကြီးမူဝါဒကိုပြန်လည်တည်ဆောက်မယ်လို့ဒေသရင်းနိုင်ငံရေးအကဲခတ်တွေကမျှော်လင့်နေကြတာဖြစ်ပါတယ်အမေရိကန်နိုင်ငံမှာဗုဒ္ဓဖူးနေကတရတွင် COVID-19 ကူးစက်ခံသူအရေအတွက်တသိန်းခွဲနီးပါးဖြစ်လာပြီးစာရင်းတင်သွားပါတယ်။ဒီရောဂါကူးစက်ခံသူခြေရာကောက်တဲ့ COVID Tracking Project ကစီးရင်ကောက်ယူကြတာဖြစ်ပြီးအမေရိကန်မှာအင်ကာနေကလည်းတရတွင်ကူးစက်ခံသူတသိန်း3000ကျော်ရှိခဲ့တာပါ။ချက်တပရီနေမှာဒီရောဂါကူးစက်ခံသူဟာကမ္ဘာတစ်လုံးက52တန်းခွဲကျော်ရှိပြီးအမေရိကန်ကတော့10တန်းခွဲကျော်နေပြီဖြစ်ပါတယ်။သေဆုံးရသူကလည်းအမေရိကန်နိုင်ငံမှာက2သိန်းခွဲနီးပါးနဲ့အများဆုံးဖြစ်ပါတယ်။ဒါကြောင့်အခုချိန်မှာ COVID-19 နဲ့ပတ်သက်ပြီးအမေရိကန်နိုင်ငံရဲ့အနေထားဟာသရေရှင်တမျှအရေးကြီးတဲ့အနေထားကိုရောက်နေပြီလို့အမေရိကန်အောက်တော်ဥက္ကဋ္ဌနန်စီပလိုစီကချက်တဲ့ပရင်းနေမှာသတိပေးလိုက်ပါတယ
် This is a red alert and all hands on deck but if should
ဒါအနည်းအောင်ဆက်သတိပေးချက်ဖြစ်ပြီးတိတ်ကိုအရေးကြီးတဲ့အနေထားကိုရောက်နေတဲ့အတွက်အားလုံးလက်တွဲဆောင်ရွက်ကြဖို့ပြောကြားလိုက်တာပါAmerican ပြည်ထောင်စုတောင်ပိုင်းက Texas ပြည်နယ်မှာဗုဒ္ဓဖူးနေ့ကဒီရောဂါအကူးစက်ခံသူအရေးအတွက်တဖန်ကျော်သွားခဲ့တဲ့နောက်အခု California ပြည်နယ်မှာပါကူးစက်သူတသန်းလောက်ဖြစ်လာခဲ့တာပါ။ Afghanistan စစ်ပွဲမှာပါဝင်ဆင်ရဲဖို့ဆင်လွတ်ခဲ့တဲ့ Australia တပ်သားတွေစစ်ရာဇဝတ်ပြမှုကျူးလွန်ခြင်းရှိမရှိစုံစမ်းဖို့အတွက်အထူးစုံစမ်းရေးမှုကို ဩစတြေးလျအစိုးရကမကြခင်မှာခန့်တော်မှာပါ2005ခုနှစ်ကနေ2016အတွင်းဆီလွတ်ခဲ့တဲ့အထူးတပ်သားတွေစစ်တီတော်ကျင့်ဝတ်နဲ့အညီလှုပ်ဆောင်မှုရှိမရှိစုံစမ်းဖို့အတွက်ဩစတြေးလျအစိုးရခန့်ခဲ့တဲ့ဩစတြေးလျကာကွယ်တပ် ADF စုံစမ်းမှုရဲ့ဒိနေတာစုံစမ်းစစ်ဆေးမှုအပြီးမှာအခုလိုလှုပ်ဆောင်လိုက်တာပါဆစ်ရဆွေးမှုမြောက်တဲ့ပြစ်မှုတွေကျူးလွန်ခဲ့တဲ့ဆိုရယ်ဖြစ်ရ55ခုကိုစုံစမ်းစစ်ဆေးမှာဖြစ်ပါတယ်ဒီလိုစုံစမ်းစစ်ဆေးမှုကအချိန်ယူဆောင်ရမှာဖြစ်ကြောင်းဩစတြေးလျဝန်ကြီးချုပ် Scott Morrison ကပြောပါတယ်
These are incredibly complex.
အခုစုံစမ်းမှုကတခြားနိုင်ငံစစ်ပွဲတွေမှာဖြစ်ခဲ့တာကိုစုံစမ်းရမှာဖြစ်ပြီးပတ်ဝန်းပတ်သက်တဲ့ဖြစ်ရပ်တွေကလည်းအထူးရှုပ်ထွေးတာဖြစ်တဲ့အတွက်အချက်လက်ရှာဖွေစုစမ်းဖို့လုပ်ငန်းဟာမလွယ်ကူကြောင်းပြောသွားတာပါ။အထူးစုံစမ်းမှုကိုလာမယ့်လတွေအတွင်းမှာခန့်အပ်ဖို့ရှိပါတယ်။
ကန်တမ်းမနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နာရီကနေ9နာရီထိလိုင်းဒိုမီတာ24 kHz 12.13 လိုင်းဒိုမီတာ40 kHz 9.13 လိုင်းဒိုမီတာ51 kHz 5805နဲ့လိုင်းလမီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါရှင
်ကျွန်တော်ရမစ်တော်မှာ VOA American တိုင်းရဲ့နောက်ဆုံးရမနေ့ကင်းသတင်းတွေကိုဆက်လက်ကြီးညာပေးသွားပါမယ်မြန်မာနိုင်ငံမှာမနေ့တုန်းကကိုဗစ် -19 ကူးစက်သူနောက်ထပ် 1,145 ရောက်အတည်ပြုလိုက်တဲ့အတွက်အခုဆိုရင်ကူးစက်ခံရသူစုစုပေါင်း 65,598 ရောက်ရှိပြီဖြစ်ပါတယ်။နိုဝင်ဘာလ12ရက်နေ့အတွက်ဓာတ်ခွဲနမူနာ 18,250 ခုကိုစစ်ဆေးခဲ့တာမှာအခုတော့ကူးစက်သူ 1,100 ကျော်ထပ်ပြီးတွေ့တာပါ။မနေ့က24နိုင်အတွင်းသေဆုံးသူက28ရောက်ရှိတဲ့အတွက်သေဆုံးသူရေအတွက်ဟာလည်း 1,508 ရောက်ရှိသွားပြီဖြစ်ပါတယ်။မနေ့ကသေဆုံးတဲ့သူတွေအထက် 19 ရောက်ကငကူယောဂအခန်းရှိသူတွေဖြစ်တယ်လို့ကျန်းမာရေးအကစားဝန်ကြီးဌာနကြေညာချက်မှာဖော်ပြထားပါတယ်။အတီပြူလူနာ 6,500 ကျော်ရဲကယောဂပူကင်းစင်ပြီးဆေးရုံကဆင်းခွင့်ရသူဦးရေက 4,900 ကျော်သွားပြီဖြစ်ပါတယ်။နိုဘလာ17ရက်နေ့ကမ္ဘာ့ကျန်းမာရေးဖွဲ့ WHO ကထုတ်ပြန်တဲ့ COVID-19 ယောဂဖြစ်ပေါ်မှုအများဆုံးနိုင်ငံ90မှာမြန်မာနိုင်ငံကအဆင့်85ကိုပြန်ရောက်လာခဲ့ပါတယ်။ပြီးခဲ့တဲ့သတင်းပတ်တွေထဲအဆင့်85ကနေအဆင့်89ကိုကျန်ကျခဲ့ပြီးတဲ့နောက်အခုခါအဆင့်85ကိုပြန်တက်လာတာလည်းဖြစ်ပါတယ်။မြန်မာနိုင်ငံမှာဒီမိုကရေစီနည်းနဲ့တင်မြှောက်ခံရတဲ့အယတားအစိုးရတစ်ခုရဲ့လက်အောက်မှာနှစ်ပေါင်း60အတွင်းပထမဆုံးချိန်အထွေထွေရွေးကောက်ပွဲတည်းရဲ့ကျင်းပနိုင်ခဲ့တာကတိုက်ပြည်အတွင်းဒီမိုကရေစီလူပောင်တည်ဆောက်ရေးမှာအရေးပါတဲ့ခြေလှမ်းတည်းရဲ့ဖြစ်တယ်လို့ပြင်သစ်နိုင်ငံကပြောပါရယ်အခုရွေးကောက်ပွဲရဲ့ရလဒ်ကိုလက်ခံကြဖို့နိုင်ငံရေးပါတီတွေအားလုံးကိုပြည်ထောင်စုအနေနဲ့တခြားဥရောပသမဂ္ဂ EU နိုင်ငံတွေလိုပဲတိုက်တွန်းကြောင်းပြည်ထောင်စုရဲ့ဝန်ကြီးဌာနကကြေညာချက်ထုတ်ပြန်လိုက်ပါတယ်။ရွေးကောက်ပွဲပြီးတက်လာမဲ့အစိုးရနဲ့ပူးပေါင်းဆောင်ရွက်ကြဖို့လည်းတိုက်တွန်းထားပါတယ်။မြန်မာနိုင်ငံအတွင်းစီးပွားရေးနဲ့လူမှုရေးအခြေအနေတွေရှေ့ရှေ့တိုင်းကောင်းမွန်စေဖို့ကောင်းမွန်တဲ့အစိုးရနဲ့ဒီမိုကရေစီပြည်ပပြောင်းလဲမှုတွေဆက်လက်လှုပ်ဆောင်သွားဖို့လိုအပ်တယ်လို့လည်းပြောပါတယ်။နိုင်ငံရေးနဲ့စီးပွားရေးအခွင့်အရေးတွေကိုတိုင်းပြည်တွင်းကလူအလုံးရရှိခံစားစေဖို့အမခံရမှာဖြစ်ပြီးဒီအထက်ရိုဟင်ဂျာတွေလည်းပါဝင်တယ်လို့ပြည်ထောင်နိုင်ငံရေးဝန်ကြီးဌာနရဲ့ကြေညာချက်မှာပါရှိပါတယ်။မဲမပေးနိုင်တဲ့နေရာတွေမှာရွေးကောက်ပွဲလုပ်ငန်းစဉ်ပြင်းပြောက်စေဖို့နဲ့တိုင်းရင်းသားနဲ့လူနည်းစုဘာသာဝင်တွေရွေးကောက်ပွဲလုပ်ငန်းစဉ်မှာပြည်ပြည်ဝဝပါဝင်နိုင်စေဖို့ပြည်ထောင်နိုင်ငံအနေနဲ့လိုလားတယ်လို့လည်းပြောပါတယ်။မြန်မာနိုင်ငံမှာနိုမာလာရှိရနေကကျင်းပခဲ့တဲ့အထွေထွေရွေးကောက်ပွဲနဲ့ပတ်သက်ပြီးပြည်ထောင်နိုင်ငံ lead to American Britain ရောပါသမဂ္ဂအဖွဲ့ EU နဲ့ဂျပန်နိုင်ငံတို့ကလည်းသမိုင်းဝင်ရွေးကောက်ပွဲဖြစ်ကြောင်းချီချီခုံပြူတဲ့ကြေညာချက်တွေထုတ်ပြန်ပြောဆိုထားပါတယ်။မြန်မာအစိုးရကရွန်ဂျာ၃နှုန်းကိုလက်မခံသလိုရွေးကောက်ပွဲမှာရွန်ဂျာကိုယ်စားလှယ်တချို့ပါဝင်ခွင့်မရတာကြောင့်ဝေဖန်မှုတွေလည်းပေါ်ပေါက်ခဲ့ပါတယ်ခင်ဗျာ။မြေမြုပ်မိုင်းပုံးတွေကိုတပုံအုပ်စုတွေကအသုံးပြုမှုတွေများပြားလာတာနဲ့စစ်ပွဲလက်ကျန်ပောက်ကွဲရေးပစ္စည်းတွေကြောင့်အရသားတွေတည်ဆုံတရားရမှုနှုန်းပိုများလာတယ်လို့မြေမြုပ်ပုံးအသုံးပြုမှုကိုစောင့်ကြည့်လေလာတဲ့ Landmine Monitor ဖွဲ့ရဲ့နောက်ဆုံးထုတ်ပြန်တဲ့အစီရင်ခံစာမှာဖော်ပြထားပါတယ်။အကောင့်ထဲပေါ်ဖို့အခက်အခဲတွေရှိခဲ့ပေမဲ့1999ခုနှစ်မြေမြုပ်မိုင်းပိတ်ပင်ရေးနိုင်ငံတကာသဘောတူစာချုပ်ဟာအောင်မြင်မှုတွေရှိနေတယ်လို့လည်း Landmine Monitor ဖွဲ့ကပြောပါတယ်။ကမ္ဘာနိုင်ငံတွေရဲ့80ရာခိုင်နှုန်းဖြစ်တဲ့နိုင်ငံပေါင်း164နိုင်ငံကမြေမြုပ်မိုင်းထုတ်လုပ်တူလောင်အသုံးပြုမှုကိုပိတ်ပင်တဲ့ဒီစာချုပ်ကိုလက်မှတ်ရေးထိုးထားတာပါ။ဒါအပြင်စာချုပ်ကိုလက်မှတ်ရေးထိုးမထားတဲ့နိုင်ငံ33နိုင်ငံကလည်းလိုက်နာမှုတွေရှိနေတယ်လို့ပြောပါရယ်ဒီစာချုပ်ကိုလက်မှတ်ရေးထိုးမထားတဲ့နိုင်ငံတွေတဲ့မြန်မာနိုင်ငံတနိုင်ငံထဲမှာသာ2919ခုနှစ်အလယ်က2020ခုနှစ်အောက်တိုဘာလအထိမြေမြုပ်ပုံအသုံးပြုမှုတွေကိုတွေ့ရှိရတယ်လို့အစီရင်ခံထားပါရယ်အဲဒီကာလအတွင်းကမ္ဘာတဝန်းမြေမြုပ်ပုံတွေကြောင့်သေဆုံးဒဏ်ရာရသူခန့်မှန်းခြေအယောက်9500ရဲက1200ကအသက်သေဆုံးခဲ့ရပြီး 3358ဦးတိုင်ရာရရှိရဲ့လို့ Landmine Monitor အဖွဲ့ကသုတေသနပညာရှင် Lauren Percy က VOA ကိုပြောပါတယ
် This ratio of people killed to injured indicates very clearly to us
ဒီဆိုသူနဲ့ဒဏ်ရာရရှိသူအချို့ကိုကြည့်မယ်ဆိုရင်ဒဏ်ရာရသူဥယျာကအဆမတန်များပြားတာကိုရှင်းရှင်းလင်းလင်းတွေ့မြင်နိုင်ကြောင်းမြေမြုပ်မိုင်းနဲ့စစ်ပွဲလက်ကျန်ပောက်ကွဲစေတဲ့ပစ္စည်းတွေကြောင်းဒဏ်ရာရရှိသူတွေကိုအပြည့်အဝမှတ်တမ်းတင်ထားနိုင်ခြင်းမရှိကြောင်း Landmine Monitor အဖွဲ့ကသုတေသနပညာရှင် Percy ကပြောပါတယ်မြေမြုပ်မိုင်းပိတ်ပင်တဲ့စာချုပ်အသက်ဝင်ကလေးကစာချုပ်အဖွဲ့ဝင်နိုင်ငံတွေတို့လုံးသိမ်းဆည်းထားတဲ့လူထောင်မြေမြုပ်မိုင်း55တန်းကျော်ကိုဖျက်ဆီးနိုင်ခဲ့ပြီးမိုင်းရှင်းလင်းဖြည့်ဆည်းရေးလုပ်ငန်းတွေမှာလည်းတိုးတက်မှုတွေရရှိနေတယ်လို့ Landmine Monitor အဖွဲ့ကအစီရင်ခံထားပါတယ်ခင်ဗျာ။ Australia ဝန်ကြီးချုပ် Scott Morrison နောက်တဲ့ပတ်အတွင်းဂျပန်နိုင်ငံ Tokyo မြို့ကိုသွားရောက်ပြီးဂျပန်ဝန်ကြီးချုပ် Yoshihide Suga နဲ့တွေ့ဆုံဆွေးနွေးဖို့ရှိပါတယ်။တရုတ်နိုင်ငံနဲ့ဆက်ဆံရေးတင်မာနေချိန်မှာ Australia ဝန်ကြီးချုပ်ကဂျပန်နိုင်ငံကိုအခုလိုသွားရောက်မှာဖြစ်ပါတယ်။ဂျပန်ကိစ္စနဲ့ပတ်သက်ပြီးဝန်ကြီးချုပ် Suga ရာထူးရယူပြီးနောက်ပထမဆုံးပြပခေါင်းဆောင်တူဖြစ်တရားဝင်လက်ပတ်နိုင်မှာမို့ဂုဏ်ယူဝမ်းမြောက်ရပါတယ်လို့ဝန်ကြီးချုပ် Scott Morrison ကပြောပါတယ်။အခုနောက်ပိုင်းနှစ်တွေအတွင်းဂျပန်နဲ့ Australia နိုင်ငံကြားဆက်ဆံရေးတစားတစားပိုပြီးခိုင်မာအားကောင်းလာတယ်လို့လည်း Morrison ကပြောပါတယ်။ကုန်သွယ်ရေး၊လုံခြုံရေးနဲ့ကာကွယ်ရေးကိစ္စရပ်တွေကိုရည်ညွှန်းအောင်ပြောကြားရင်းဒေသတွင်းကိစ္စရပ်တော်များများမှာဂျပန်နိုင်ငံကအရေးပါတဲ့လက်တွဲဖော်နိုင်ငံဖြစ်တယ်လို့လည်းသူကပြောပါတယ်။ဂျပန်မီဒီယာတွေကတော့ဒေသတွင်းတရုတ်ရဲ့စီးရေးရာကြီးထွားလာနေတာကိုတုံ့ပြန်ဖို့နိုင်ငံကာကွယ်ရေးစာချုပ်တရလက်မှတ်ရေးထိုးဖို့ပြင်ဆင်ထားတယ်လို့ပြောနေကြပါတယ်။လောလောဆယ်အချိန်မှာအော်စတြေးလျနဲ့တရုတ်နိုင်ငံကြားဆက်ဆံရေးတင်းမာနေပါတယ်။အခုခီးစဉ်ကကိုရိုနာဗိုင်းရပ်စ်ကာယောဂါစဖြစ်ပြီးတဲ့နောက်ပိုင်းဝန်ကြီးချုပ် Scott Morrison အတွက်ပထမဆုံးပြပခီးစဉ်လည်းဖြစ်ပါတယ်။ဂျပန်ကပြန်လာတဲ့အခါတိကျဆုံးကြည့် Quarantine 14ရက်ဝင်သွားမယ်လို့လည်းဝန်ကြီးချုပ် Morrison ကပြောပါတယ်ခင်ဗျာ။တော့ကြတယ်မနေ့ကနောက်ဆုံးရသတင်းတွေကိုဒေါက်ခင်မျိုးသက်နဲ့အတူကြီးညာခဲ့တာပါအခုတော့သတင်းလွှာတွေနဲ့အပတ်စဉ်ကဏ္ဍတွေကိုဆက်လက်နားဆင်နိုင်ပါပြီခင်ဗျာ
သတင်းကွန်ရက်နေ့ကကျင်းပပြီးစီးသွားတဲ့ရွေးကောက်ပွဲမှာလုံချုံရေးချင်းနေကြောက်ပယ်ဖြတ်ထားတဲ့မဲဆန္ဒနယ်မြေတွေမှာကြားဖြတ်ရွေးကောက်ပွဲတွေကျင်းပဖို့စမတော်ကလူလာကြောင်းပြောဆိုလိုက်တဲ့သတင်းကိုတင်ပြပါမယ်ကျွန်တော်နိုင်ကွန်းအိမ်ပါလူလာမြတ်သားတဲ့အချိန်တွေမရှိဘူးဆိုပြီးရွေးကောက်ပွဲတွေမကျင်းပဖို့ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကပယ်ဖြတ်ခဲ့တဲ့အထက်မှာအများဆုံးဖြစ်ခဲ့တဲ့ရခိုင်ပြည်နယ်မှာဒီဇင်ဘာလကနောက်ဆုံးထားပြီးတော့ကြားဖြတ်ရွေးကောက်ပွဲတွေကျင်းပဖို့အေးရခိုင်လက်နက်ကန်ဖွဲ့ကနေနိုဝင်ဘာလ12ရက်နေ့ရက်စွဲနဲ့ကြေညာချက်ထုတ်ပြန်စိုက်တွန်းလိုက်တာပါမဲဆန္ဒရှင်တွေနဲ့လှုပ်ဆော်ကူဆလဲလောင်းတွေအခွင့်အရေးမဆုံးရှုံးအောင်ကြားဖြတ်ရွေးကောက်ပွဲတွေကျင်းပဖို့အစိုးရနဲ့သမတော်ကိုစိုက်တွန်းသားပြီးရွေးကောက်ပွဲကျင်းပနိုင်အောင်တည်မြဲတဲ့အခြေအနေတွေရရှိရေးပူးပေါင်းဆောင်ရွက်ကြဖို့ဆန္ဒရှိကြောင်းလည်းထုတ်ပြန်ချက်မှာဖော်ပြထားပါတယ်ရခိုင်ပြည်နယ်မှာအေးရခိုင်လက်နက်ကန်ဖွဲ့နဲ့တိုက်ပွဲတွေဆက်လက်ဆူဆူလို့ဖြစ်ပေါ်နေတဲ့တပ်မတော်ဘက်ကတော့ထုတ်ပြန်ချက်ကိုကျေဆွေးခဲ့တာပါရခိုင်ပြည်နယ်ပါဝင်လက်နက်ကန်ပြည်ပခန့်တို့ကြောင့်တည်ငြိမ်မှုမရှိတဲ့နိုင်ငံတွေမှာကြားဖြတ်ရွေးကောက်ပွဲတွေကျင်းပနိုင်အောင်ဆောင်ရွက်ဖို့ရည်ရွယ်စားကြောင်းလဲတပ်မတော်သတင်းမှပြန်ကြားရေးဖွဲ့ပြောခွင့်ရဘူရုတ်စုံမင်းထွန်းက VOA ကိုပြောပါရတယ
်တပ်မတော်နေရာတော့ကျွန်တော်ဒီပါတီစုံတွေထွေးကောက်ပွဲမှာလွတ်လပ်ပြီးတရားမျှတရေးကောက်ပွဲဖြစ်ဖို့သက်ဆိုင်ရာမဲဆန္ဒနယ်လည်းမဲပေးနိုင်ရေးအလေးထားတယ်ဆိုတာကိုကျွန်တော်တို့တမ်ဘော့ကာကူးချုပ်ကလည်းအမြဲတမ်းပြောခဲ့တာရှိတယ်။တမ်ဘော့သဘောထားလည်းအဲ့ဒါပဲ။အဲကြောင့်မို့လို့ကျွန်တော်တို့ကဒီထောက်ပြန်ချက်ကိုတော့ကြိုးစားတယ်။ဒါနဲ့ပတ်သက်ပြီးတော့ကြာကြာပြီးရင်ရှမ်းဘက်မှာလည်းကျွန်တော်ရွေးကောက်ပွဲပြုလျံတရားနဲ့မိုင်းကြိုင်ညွန်းနဲ့မှာလည်းကြားတဲ့ရွေးကောက်ပွဲကျင်းပနိုင်ဖို့အသက်နိုင်ဆုံးပေါ့နော်။ဒါနဲ့ပတ်သက်ပြီးမိနိုင်ဆောင်ရွက်သွားဖို့ပေါ့လို့လည်းကျွန်တော်ကတည်းလို့ထင်နေပါတာ။ဒါနဲ့ပတ်သက်ပြီးလည်းကျွန်တော်ထောက်ပြန်ချက်ကိုပေါ့။ဟိုထောက်ပြန်ပြပါမယ်ဗျ။
တနင်္ဂနွေနေ့ကရွေးကောက်ပွဲမှာတော့လွတ်လပ်မျှသတဲ့အချိန်တွေမရှိဘူးဆိုပြီးရခိုင်ပြည်နယ်ကမြို့နယ်၉ခုနဲ့ကျေးရွာအုပ်စုတချို့အပါအဝင်တိုင်းနာဒေသတချို့မှာရွေးကောက်ပွဲမကျင်းပနိုင်ခဲ့လို့မဲဆန္ဒရှင်သတန်းကျော်မဲမပေးနိုင်ခဲ့ပါဘူး။ AA ဖွဲ့ကတော့ရွေးကောက်ပွဲမကျင်းပရသေးတဲ့မြို့နယ်တွေမှာရွေးကောက်ပွဲပြန်လည်ကျင်းပနိုင်ဖို့ဆိုပြီးတော့တဖက်သားပြည်ကရစရေးကြီးညာချက်ကိုပြီးခဲ့တဲ့နိုဝင်ဘာလ၁၇ရက်နေ့ကနေလာမယ့်ဒီဇင်ဘာ31ရက်နေ့ထိလည်းထပ်မံတက်တန်းတူထားပါတယ်။တစ်ချိန်တည်းမှာပဲရွေးကောက်ပွဲမှာအများစုနဲ့အနိုင်ရထားပြီးအစိုးရစိတ်ကိုဥဆောင်ဖွဲ့စည်းနိုင်မယ်လို့ခန့်မှန်းထားတဲ့ NLD မြူရာဒီမိုကရေစီဖွဲ့ချုပ်ကလည်းဒီမိုကရေစီဖက်ဒရယ်ပြည်ထောင်စုပေါ်ပေါက်ရေးရွေးကောက်ပွဲမှာပါဝင်ခဲ့တဲ့တိုင်းသားနိုင်ငံရေးပါတီတွေနဲ့လက်သွဲဖို့ဆန္ဒရှိကြောင်းကန့်လန့်လိုက်ပါတယ်။တိုင်းသားပါတီတွေနဲ့ NLD ပါတီရဲ့ရည်မှန်းချက်တွေတူညီတာကြောင့်အနာဂတ်ပြည်ထောင်စုတည်ဆောက်ရေးမှာတက်တက်ကြွကြွပူးပေါင်းကြလိမ့်မယ်လို့မျှော်လင့်ကြောင်းလဲတိုင်းဒေသနိုင်ငံရေးပါတီ39ခုကိုပေးပို့တဲ့စာထဲမှာဖော်ပြထားပါတယ်ခင်ဗျာကျွန်တော်နိုင်ကွန်းအိမ် VOA အတွက်သတင်းပေးပို့တာဖြစ်ပါတယ
်ကျွန်တော်ဝင်းမင်ပါလက်ရှိရွေးကောက်ပွဲအများဆုံးရထားတဲ့အစိုးရပါတီက တိုင်းရင်းသားပါတီတွေကိုပူပေါင်းဆောင်ရွက်ဖို့ကံလန်းလိုက်ချိန်မှာတက္ကသိုလ်ဘက်ကလည်းအေးအေးရခိုင်လက်နက်ကိုင်အဖွဲ့တောင်းဆိုတဲ့ရခိုင်ပြည်နယ်ကရွေးကောက်ပွဲမလုပ်နိုင်ခဲ့တဲ့နေရာတွေမှာရွေးကောက်ပွဲပြန်လည်ပေးရဖို့ကြိုဆိုလိုက်ပြီးညှိနှိုင်းသွားမယ်လို့ဆိုပါတယ်အစိုးရပါတီ NLD မြို့သားဒီမိုကရေစီဖွဲ့ချုပ်ပြောခွင့်ရကအေးအေးပြောသလိုကြားဖြတ်ရွေးကောက်ပွဲဆိုရင်အစိုးရဖွဲ့ပြီးတစ်နှစ်ကြာမှလုပ်နိုင်မယ်လို့ပြောလိုက်ချိန်မှာဖွဲ့စည်းပုံဥပဒေဆိုင်ရာကျွမ်းကျင်သူကတော့ဒါကကြားဖြတ်ရွေးကောက်ပွဲမဟုတ်တာမို့အစဉ်ပြေချိန်လုပ်လို့ရတယ်လို့အကြံပြုလိုက်ပါတယ် NLD ရဲ့မနေ့ကဒီကမ်းလှမ်းချက်ကိုတိုင်းရင်းသားပါတီတစ်ခုကကြိုဆိုလိုက်တာနဲ့တိုင်းရင်းသားသုံးသက်သူတို့ကလက်တွေ့အကြံပြုတာကိုပြောပြထားပါတယ်အေးအေးရခိုင်လက်နက်ကိုင်ဖွဲ့ရဲ့ဒီဇင်ဘာလကိုမတိုင်ခင်ကြားဖြတ်ရွေးကောက်ပွဲလုပ်ပေးဖို့မနေ့ကတောင်းဆိုမှုပေါ် NLD ပြောခွင့်ရဒေါက်တာမျိုးညွန့်က
ကြားဖြတ်ရွေးကောက်ပွဲကိုအထူးထူးရွေးကောက်ပွဲနဲ့ကာလဘယ်လောက်ကြာမှလုပ်ရမလဲဆိုတာဥပဒေမှာသတ်မှတ်ပြီးတာရှိပါတယ်ခင်ဗျာတနည်းကြောင့်မှလုပ်ရတာပါ
ဒီပေါ်ဖွဲ့စည်းအုပ်ချုပ်ပုံဥပဒေဆိုင်ရာကျွမ်းကျင်သူဒေါက်တာအန်ဒရူးငုံကျုံလျံကကြားဖြတ်ရွေးကောက်ပွဲအတွက်အခုလိုဥပဒေရှိပေမဲ့အခုကဖြတ်သိမ်းလိုက်တဲ့ရွေးကောက်ပွဲပြန်ချင်းပါရမှာဖြစ်တယ်လို့ဆိုပါတယ
်ကြားဖြတ်by election မဟုတ် by election ဆိုတာလိလတ်နေရလိလတ်ဆိုတာရွေးပြီးတော့တည်လို့မဟုတ်ရင်နှုတ်ထွက်လို့အဲ့ဒီလိလတ်နေရမှာကြားဖြတ်လို့လုပ်ရတယ်အခုဥစ္စာကလိလတ်နေရမဟုတ်ဘူး cancellation ဥပဒေနဲ့လုပ်တာဖြတ်သိမ်းတာ
အဲ့ဒီတော့တပ်မတော်ဘက်ကအရင်အကြမ်းဖက်အဖွဲ့ဖြစ်သတ်မှတ်ထားတဲ့အေးအေးလက်နက်ကိုင်တပ်ဖွဲ့တောင်းဆိုတာကိုကြိုဆိုလိုက်ပြီးအေးအေးသုံးတယ်လို့ဒီကြားဖြတ်ရွေးကောက်ပွဲတွေကိုရခိုင်ပြည်ရှမ်းပြည်နယ်မှာပါကျင်းပနိုင်ရင်ညှိနှိုင်းဆောင်ရွက်သွားမယ်လို့ပြောလာတဲ့ပေါ့ဘယ်အချိန်လက်တွေ့ဖြစ်လာနိုင်တာကိုမေးရမှာဒေါက်တာအန်ဒရူးကပဲ
ကျွန်တော်ထင်တာတပ်မတော်ဖက်ကဒီ cancellation လုပ်တဲ့ဟာတွေကို by election တဘောနဲ့မစင်စားဘူးအခု cancellation နဲ့ပတ်သက်ပြီးတော့ဘာဥပဒေမှမရှိဘူးအဲ့တော့မနေ့ပြန်လုပ်ပဲဆိုရင်လုပ်လို့ရတယ်မလုပ်ဘူးဆိုရင်လည်းမလုပ်ပဲနဲ့ရတယ်အဲ့ဒါတော့အစိုးရနဲ့ဒီ UEC ပေါ်မှာမူတည်တယ်လေ
အချိန်တည်းမှာ NLD မြို့သားဒီမိုကရေစီဖွဲ့ချုပ်ရဲ့ကံလန်းချက်ကိုလည်းရခိုင်ပြည်နယ်မှာအဓိကအနိုင်ရထားတဲ့ရခိုင်မြို့သားပါတီကပြောခွင့်ရဒေါ်အင်းနုစင်ကကြိုဆိုလိုက်ပါတယ
်ကျွန်တော်ကတော့ကြိုဆိုပါတယ်တခြားလုံးညှော်လင့်ထားခဲ့တာဟာဤထောင်စုမှာတိုင်းရင်းသားပါတီတွေကိုဘာဖြစ်လို့လက်တွဲလက်ကမ်းပြီးတော့ပူးပေါင်းဆောင်ရွက်မှုမရှိဘဲနဲ့dialogue partner ချစ်ဘာဖြစ်လို့အသုံးမပြုခဲ့တာလဲဆိုတော့ session လုံးတင်ပြပြောဆိုနေခဲ့ရတဲ့အနေထားမှာအခုဒီလိုစာမျိုးထုတ်လိုက်တယ်ဆိုတော့ထိုက်လိုက်လည်းလည်းပဲကြိုဆိုပါတယ
်အဲ့ဒီတော့ဒီအချိန်မှာဘာကြောင့်အခုလို NLD ဘက်ကကန့်လန့်လာပါလဲလို့မေးရမှာဒေါ်အင်းနုစင်ကအရင်ဖွဲ့စည်းပုံပြင်ဆင်ရေးမှာတက်မတော်နဲ့ NLD ထိတ်ထိတ်တွေ့ကြတာကိုအခုပြင်ဆင်နိုင်ဖို့ဖြစ်နိုင်တယ်ဆိုပြီးလက်ရှိပြောင်းသွားတဲ့အခြေအနေကိုအခုလို့ရှင်းပြပါတယ
်ပထမအနေထားမှာတော့ညွန်ပေါင်းအစိုးရပရာကြီးကိုမလိုချင်တဲ့အတွက်တိုင်းရင်းသားတွေပါတီတွေနဲ့စီနိုင်မဲ့စီစဉ်မရှိဘူးဆိုပြီးတော့တင်းတင်းမာမာပြောခဲ့တဲ့အနေအထားတွေဟာတော့အခုတော့ညွန်ပေါင်းအဆင့်ကိုလည်းမရောက်ဘူးဟိုတပါတီတွေကအစိုးရဖွဲ့နိုင်တဲ့အဆင့်ကိုရောက်သွားတယ်ဆိုတော့ဟိုညွန်မန်းထားတာတဲ့ပူတဲ့ဒီအနေအထားကိုဖန်ပြီးလိုက်တာလို့ကျွန်မမြင်ပါတယ
်အချိန်ထဲမှာစမ်းချီနယ်မှာအဓိကအနိုင်ရထားတဲ့ရှမ်းတိုင်းဒေသများဒီမိုကရေစီအဖွဲ့ချုပ်ကိုလည်း NLD ပြောခွင့်ရကကန့်လန့်ခဲ့ပါတယ်
။ရှမ်းတိုင်းဒေသများဒီမိုကရေစီအဖွဲ့ချုပ်ကကျွန်တော်ရဲ့ခိုင်မာတဲ့မဟာမိတ်ဖြစ်ပါတယ်။မဟာမိတ်ပေါင်းများလိုလားတဲ့အတိုင်းပဲကိုပိုင်အုပ်ချုပ်ခွင့်ကိုပိုင်ဆုံးဖြတ်ခွင့်ရှိတဲ့ပြည်내တစ်ခုဖြစ်ပြီးပြည်ပြင်းပြင်းပေါ်ထွက်လာတာကိုကိုယ်တိုင်မြင်ရပါလိမ့်မယ်
။အခုလို NLD ကကန့်လန့်လာတဲ့စာအပေါ်ရှမ်းနိုင်ငံရေးကျွမ်းကျင်သူနိုင်ငံရေးသိပ္ပံဘာရဂူဒေါက်တာဆိုင်းဦးကအဲ
့ဒီစာရဲ့ယူချက်ကိုကျွန်တော်ကျွန်တော်ကောင်းတယ်အဲ့ဒီစာထွက်လာတဲ့အချိန်နဲ့အရေးသားနဲ့အကြေကနည်းနည်းလိုရာရောက်မှာမဟုတ်ဘူးတကယ်လို့မယ်ဒါအစိုးရရဲ့စေတနာနဲ့တကယ်လည်းနိုင်ငံရဲ့အခြေအနေကိုဖြေရှင်းတယ်လို့မြင်နေဆိုပြီးတော့နိုင်ငံကြီးကနေအများကြီးရှိတယ်ဟိုအလွဲတဲ့ဟာကတော့တိုင်းလာရင်လည်းတိုက်ရိုက်ခေါ်ပြေးပြီးတော့ရှင်းရှင်းလင်းလင်းအရင်ကျင်းနေလို့လုပ်နေတယ်နောက်ပြီးတော့အမျိုးသားပြန်လည်ရင်ဂျာစုရေးဆိုတဲ့ကော်မတီကိုဖွဲ့ပြီးတော့တိုင်းလာရင်လည်းသူတို့ပါဝင်လို့အပြင်သူတို့နဲ့ညီညီကပ်ကပ်လုပ်သွားတဲ့လုပ်ငန်းတွေလုပ်လို့ရတ
ယ်တကယ်တော့အရင်အာဏာလွှဲခဲ့တဲ့လက်ရှိအဓိကတိုက်ခံပါတီကိုကြောထောက်နောက်ခံပေးခဲ့တဲ့တမတော်နဲ့လက်ရှိအာဏာရထားတဲ့အစိုးရပါတီတို့ကြားဒီတစ်ခေါက်ရွေးကောက်ပွဲဆိုင်ရာအငင်းပွားမှုတွေပြင်းထန်လာခဲ့ပြီးအခုလိုတိုင်းရင်းသားတွေကိုအပြိုင်ကန့်လန့်ကြိုဆိုလာတာဖြစ်တယ်လို့သုံးသပ်မှုတွေရှိနေပါတယ်ခင်ဗျာကျွန်တော်ဝင်းမင်ပါ
မြန်မာနိုင်ငံပါဝင်မဲ့အရှိတောင်အရှာနိုင်ငံတွေနဲ့ဒေသတွင်းစီးပွားရေးအင်အားကြီးနိုင်ငံတွေပါဝင်မဲ့ဒေသတွင်းလွတ်လပ်တဲ့ကုန်သွယ်ရေးပူးပေါင်းဆောင်ရွက်မှုသဘောတူစာချုပ်ကိုဒီသတင်းပတ်ထဲမှာလက်မှတ်ရေးထိုးမယ်အကြောင်းပြောပြပါမယ်။ကျွန်တော်ကတော့ဇော်ထပ်ပါ
အရှိတောင်အရှနိုင်ငံများအသင်းအာဆီယံ၁၀နိုင်ငံနဲ့ဩစတြေးလျတရုတ်ဂျပန်နယူးဇီလန်တောင်ကိုရီးယားနိုင်ငံပေါင်း၁၅နိုင်ငံပူးပေါင်းပြီး RCEP ASEP လို့အတူောက်ခေါ်တဲ့ Regional Comprehensive Economic Partnership ဒေသတွင်းနိုင်ငံကြားလွတ်လပ်တဲ့ကုန်သွယ်ရေးသဘောတူစာချုပ်ကိုလာမယ့်တနင်္ဂနွေနေ့ပါလက်မှတ်ရေးထိုးချုပ်ဆိုတော့မှာဖြစ်ပါတယ်ကမ္ဘာလူဦးရေနဲ့ကုန်ထုတ်လုပ်မှုပမာဏရဲ့30ရာခိုင်နှုန်းနီးပါးစုပေါင်းထားတဲ့15နိုင်ငံပါဝင်မဲ့သဘောတူညီချက်ကနေအကြီးဆုံးလွတ်လပ်တဲ့ကုန်သွယ်ရေးစုံတစ်ခုဖြစ်လာလိမ့်မယ်ဆိုပြီးခန့်မှန်းနေကြတာလည်းရှိပါတယ်။အဖွဲ့ဝင်15နိုင်ငံကအစီအမံအရာရှိ၍ဗိုလ်တော်ဦးနေကနောက်ဆုံးအကြိမ်ဆွေးနွေးခဲ့တဲ့အထက်မှာတော့အကောက်ခွန်တက်တာခွင့်အစီအစဉ်တွေလည်းပါဝင်ပါတယ်။သဘောတူညီချက်အသက်ဝင်လာတဲ့အခါမြန်မာနိုင်ငံအနေနဲ့နိုင်ငံတကာဈေးကွက်မှာပုံမှန်ဝင်ဆန့်လာနိုင်တယ်လို့လည်းရင်းနှီးမြှုပ်နှံမှုနဲ့နိုင်ငံခြားစီးပွားဆက်သွယ်ရေးဝန်ကြီးဌာနအမြဲတမ်းအတွင်းဝင်ဦးအောင်နိုင်ဦးကပြောပါတယ
်။ဟိုနောက်ဆုံးတော့ကျွန်တော်တို့အားလုံးလေဒီ Free Agreement ဆိုတော့ကျွန်တော်တို့ဒီ Trading Goods ပါပဲ Trading Services ပေါ့နော် Investment ပေါ့အဲ့ဒီရာသုံးမှုစလုံးနဲ့ပတ်သက်ပြီးအလုံး Finalize လုပ်ပြီးတော့ဒါမှမဟုတ်ကျွန်တော်တို့အားလုံးသဘောတူသွားပြီးတော့သက္ကိုင်းတွေလက်မှတ်ထိုးမှာပေါ့နော်။အဲ့တော့ကမ္ဘာမှာကြီးဆုံး free trade agreement တခုဖြစ်တဲ့အတွက်ကြောင့်မို့လို့ကျွန်တော်တို့တိုင်ပြည်ကပါကောင်းလဲဆိုတော့ကျွန်တော်တိုင်ပြည်ကပုံပုံပစ္စည်းတွေကဒီဈေးကွက်ကြီးထဲမှာဒါအစီအမဲဆုံးနဲ့ဝင်ရောက်သွားနိုင်မယ်ပေါ့နော်
။ရင်းနှီးမြှုပ်နှံမှုနဲ့ပတ်သက်ပြီးအဖွဲ့ဝင်နိုင်ငံတွေကြားအတားအဆီးတွေလျှော့ချဖို့သဘောတူညီမှုတွေရထားကြောင်းလဲဦးအောင်နိုင်ဦးကပြောပါတယ်။သဘောတူညီချက်တွေကနေမြန်မာနိုင်ငံအတွက်အကျိုးအမြတ်ရနိုင်တယ်လို့တောင်းရှိသူတွေပြောဆိုနေပေမဲ့စီးပွားရေးအင်အားကြီးနိုင်ငံတွေနဲ့လွတ်လပ်စွာစီးပွားရေးဆက်ဆံမှုမှာအစဉ်သိမ့်ဖြစ်ရလားဆိုတဲ့မေးခွန်းထုတ်နေရလဲရှိပါတယ်။မြန်မာလူမှုစီးပွားရေးဖွံ့ဖြိုးတိုးတက်မှုအဖွဲ့အမှုဆောင်ညွှန်ကြားမှုလည်းဖြစ်စီးပွားရေးပညာရှင်တဦးလည်းဖြစ်တဲ့ဒေါက်တာဇော်ဦးကတော့မြန်မာနိုင်ငံအနေနဲ့ပြင်ဆင်မှုတွေလိုအပ်နေသေးရလို့သုံးသပ်ပါတယ်။
အဲ့တော့ပြောရရင်ဒီ ASEP ရဲ့ဒီမဟာဗျူဟာနဲ့နီးမျိုးကတော်တော်များများဟာဒီစီးပွားရေးအင်အားကြီးကျွန်တော်အင်းကြီးတဲ့နိုင်ငံကြီးရဲ့မဟာဗျူဟာနီးမျိုးဟာဖြစ်ကျွန်တော်တို့ရဲ့မဟာဗျူဟာနီးမျိုးဟုတ်ခုဖြစ်ဒီတဲမှာကျွန်တော်တို့ကဘလုံးပင်ပြီးတော့ဒီယူဟာတည့်ရနေကစားလဲဆိုတဲ့ဟာလေကျွန်တော်တို့ကအားကြီးသိစင်ထားမှာဖြစ်တယ်။ဒီလိုစီးပွားရေးမရဆေးရှောက်မှုတွေလုပ်ကြရဆိုတော့တကယ်တော့အေးယူလုပ်ကြရ။အဲ့တော့များသောအားဖြင့်ဟိုအေးစီးပွားရေးအားကြီးနိုင်ငံတွေကသူတို့ကလည်းပြီးတယ်သူတို့ကလည်းကြံ့ရည်နေဆိုတဲ့အခြေအနေရှိတယ်။အဲ့တော့ကျွန်တော်တို့လိုအားနည်းတဲ့နိုင်ငံတွေကြတော့ဘလုံးကြံ့ရည်ရမယ်ဆိုတဲ့ဟာကျွန်တော်တို့မှမှာကြော်လဲရှိနေကြတာရှိ။တော့ဒီဟာကိုလုပ်မဲ့ခေါင်းဆောင်ကလည်းအားနေအဲတော့ခါကျတော့ကျွန်တော်တို့ကဟိုတရားနဲ့ဂန်းလို့ပြန်ခံပေးကြဆိုကျွန်တော်တို့ကပြီးလိုက်ရတာဟာများနေဖြစ်တယ်ပြန်ရောင်းတဲ့ဟာတွေကအေး
အာဆီယံနိုင်ငံတွေကြားကျွမ်းကျင်လှုပ်သားလွတ်လပ်စွာစီးစင်းနိုင်ခွင့်ကိုဖြည့်လျှော့ပေးရတဲ့ကိစ္စပညာရေးနဲ့ခီးသွွားလုပ်ငန်းလိုဝန်ဆောင်မှုလုပ်ငန်းတွေစီးဝင်လာမဲ့ကိစ္စဒီလိုကိစ္စတွေနဲ့သဘောတူညီမှုမှာဖွံ့ဖြိုးမှုနေတဲ့နိုင်ငံတွေအာမခံချက်မရှိရာစိန်ခေါ်မှုတွေကြီးမားတာဒါတွေကိုလည်းဒေါက်တာစောဦးကထောက်ပြခဲ့ပါတယ်။အာဆတ်သဘောတူညီချက်ကိုတော့2017နိုဝင်ဘာလအာဆီယံထိပ်သီးဆွေးနွေးပွဲမှာစတင်မိတ်ဆက်ခဲ့ပေမဲ့ကိုနှစ်လောက်အကြာမှသာသဘောတူညီချက်ကိုလက်မှတ်ရေးထိုးဖို့ဖြစ်လာခဲ့တာပါ။အမေရိကန်ပြည်အောင်စုမှသမ္မတဒေါ်နယ်ထရမ့်အဆိုအရကနိုင်ငံပေါင်း12နိုင်ငံပါဝင်တဲ့ပစိဖိတ်ရေဝန်နိုင်ငံတွေကြားကုန်သွယ်ရေးသဘောတူညီချက်အဖွဲ့ဝင်အဖြစ်ကနေ2019ခုနှစ်မှာနှုတ်ထွက်သွားပြီးတဲ့နောက်တရုတ်နိုင်ငံကဦးဆောင်တဲ့အာရှပစိဖိတ်နိုင်ငံတွေကြားစီးပွားရေးပူးပေါင်းဆောင်ရွက်မဲ့အစီအစဉ်တွေကိုအချိန်မြင့်ဆောင်ရွက်လာတာလည်းဖြစ်ပါတယ်။အမေရိကန်ပြည်အောင်စုမပါဝင်တော့ပေမဲ့နိုင်ငံပေါင်း17နိုင်ငံနဲ့ပူးပေါင်းထားတဲ့ CPTPP စာချုပ်သစ်ကိုတော့2018ခုနှစ်မတ်လထဲမှာပဲအဖွဲ့ဝင်နိုင်ငံတွေလက်မှတ်ရေးထိုးထားပါရဲ့ခင်ဗျာ။ကျွန်တော်ကတော့ဇော်ထပ်ပါ VOA ကိုသတင်းပေးပို့တာဖြစ်ပါတယ်
။ထိုင်းနိုင်ငံဘန်ကောက်မြို့နဲ့68ကီလိုတောင်ပေါင်းရတဲ့စာချုပ်ကောင်းကင်ရိုင်မှာထိုင်းနိုင်ငံမှာလောက်သုံးနိုင်ငံဆိုင်ရာရွှေတရီကဒေသကနေလာတဲ့ခေတ္တမင်းမှုရေးစေဝါကုန်လောင်ရုံကိုနိုဝင်ဘာလ17ရက်နေ့ကထိုင်းအနာဘိုင်းကဖမ်းဆီးခဲ့တဲ့သတင်းကိုပြောပြပါမယ်။ဒီမှာမအေးပါပါ။ထိုင်းနိုင်ငံရဲ့တရားရေးဝန်ကြီးမစ္စတာဆုံဆက်ခေဆုကျင်ဦးဆောင်ပြီးမှုရေးနေနေထိုင်းတဲ့အရာစီးပွဲဝင်လေးကုလသမဂ္ဂမှုရေးထိန်းချုပ်ရေးဌာနကိုယ်စားလှယ်မစ္စတာဂျင်မီဒေါက်ကလပ်ပါဝင်တဲ့အဖွဲ့ဝင်လေးဟာထက်ချိုဆောင်ခရိုင်ဓာတ်ပုံကိုမြို့ကခေတ္တမင်းစက္ကန်တန်ခွဲတိုးလောင်ထားရာပုံလောင်ရုံကိုတွားရောက်ဆက်တည်ခဲ့ပြီးတရင်းလာရှင်းလင်းပွဲပြုလုပ်သွားခဲ့တာပါထိုင်းတရားရေးဝန်ကြီးကထိုင်းဘာသာနဲ့အခုလိုပြောဆိုသွားပါတယ
်ဒီခေတ္တမင်းရဲ့လက်ခံခိုင်းဖြစ်ပြီးကျွန်မလည်းဆောင်ပါတယ်လို့
တဲကို25ကီလိုပါတဲ့ခေတ္တမင်းမြို့ရဲ့ဈေးဝအဖြစ်အောင်အိတ်ပေါင်း458အိတ်ကာလတန်ဖိုးအဖြစ်ဓာတ်ငွေတန်ပေါင်း ต้องชิดทางจากดัมบูชีเลยวิ่งสีวารีฮะท่านจะมาเนี่ยเช่นไรกันช่วยด้วยกันที่ต้องการที่จะทำอะไรล่ะพี่ป๋าเลยวิ่งสีวารีฮะท่านจะยังไงจะเช่นท่านวันนั้นก็ยิ่งจะมาที่กู้จับบุตรวิ่งสีวารีฮะท่านจะมาเนี่ยเช่นไรกันช่วยด้วยกันที่ต้องการที่จะทำอะไรล่ะพี่ป๋าเลยวิ่งสีวารีฮะท่านจะยังไงจะเช่นท่านวันนั้นก็ยิ่งจะมาที่กู้จับบุตรวิ่งสีวารีฮะท่านจะมาเนี่ยเช่นไรกันช่วยด้วยกันที่ต้องการที่จะทำอะไรล่ะพี่ป๋าเลยวิ่งสีวารี ုသွားပါတယ်။ဒါဟာခေတ္တမင်းဝိရစီဝါထိုင်းနိုင်ငံမှာအများဆုံးဖမ်းမိတာဖြစ်တယ်လို့ဆိုပါတယ်။ခေတ္တမင်းဝိရစီဝါဟာလူငယ်တွေနဲ့နိုင်ငံသားတွေကြားမှာအများဆုံးသုံးဆနေတဲ့ဝိရစီဝါဖြစ်ပါတယ်။ကယောဘာကာလမှာအတော်လာကြီးစက်တက်ထိတ်ထထားနေတဲ့ဝိရစီဝါမှောင်ကိုယ်သူတွေကတော့ရန်ကြောင်းစစ်တွေနဲ့တင်းသွင်းနေတဲ့ဒီကြောင်းလေကုလသမဂ္ဂဝိရစီဝါနဲ့ရာဇဝတ်မှုဆိုင်ရာယုံ UNODC ကပြောဆိုထားပါတယ်။ဒီကြတဲ့နှစ်ထဲမြန်မာနိုင်ငံအပါအဝင်အခြေနဲ့အခြေတောင်အားချဒေတာမှာဝိရစီဝါမှောင်ကုန်မှုပမာဏဟာဒေါ်လာ87ဘီလီယံထက်မလဲရှိခဲ့ပြီးဒီကြတဲ့မှာပဲမက်တာဖက်တမင်းစိတ်ကြော်လေးရာမှောင်ကုန်မှုက67ဘီလီယံတိရှိတယ်လို့လည်း UNODC ကခန့်မှန်းထားပါတယ်။ဒီကိစ္စနဲ့ဒေတာမှာမြို့ရဲ့စေဝါရီအများအပြားဖန်ဆင်းနေနေတာတွေကိုကြည့်ရင်ကမ္ဘာတဝန်းကယောဘာဒိတ်တူရဲ့အာယုံစိုက်နေချိန်မှာမြို့ရဲ့စေဟောင်းကိုဂိုင်းကြီးကအခွင့်အောင်းယူနေတဲ့လက္ခဏာကြီးရဖြစ်ကြောင်းကိုလည်း UNODC ကမကြတဲ့ခင်လုံးဝပဲသတိပေးထားပါရဲ့ရှင်။ဒီမှာမအေးမှာထိုင်းမှာနေဆက်ကနေသတင်းပေးပို့နေတာပါ
price map ya ruselabi ကဘာမီဒီယာတွေထဲမှာမြန်မာနိုင်ငံအကြောင်းဘယ်လိုများသုံးသပ်ရေးသားနေကြသလဲဆိုတာကိုကြည့်ကြအောင်ပါ။မူရင်းအပေါ်မူရင်းသုံးထုံးတိုင်းပြောပြမှာဖြစ်ပါတယ်။ကျွန်တော်ကြော်စင်သားပါ။မြန်မာရွေးကောက်ပွဲမှာတူဥတီတောင်ပြိုကမ်းပြိုအနိုင်ရသူဒေါအောင်ဆန်းစုကြည်ဆိုတဲ့ခေါင်းစဉ်နဲ့ David Scott Medicine ရဲ့ဆောင်ပါကို Asia Times ကထုတ်လုပ်ပြီးဥပပြောပြလိုပါတယ်။ပြိုင်ဘက်တွေအားလုံးကိုဒေါအောင်ဆန်းစုကြည်ကအွန်လိုင်းလိုက်ပြင်မဲ့မြန်မာနိုင်ငံဟာဒီမိုကရေစီရေးကိုပုံမိုဆေးရှုဥတီသောပေါ်မရှိဘူးလို့ရေးသားထားတာဖြစ်ပါတယ်။ဒီရွေးကောက်ပွဲဟာလူပုဂ္ဂိုလ်ကိုယ်ဝယ်မှုနဲ့အမေစုကိုစိန်ခေါ်သူမရှိဘူးဆိုတာပြသလိုက်ကြပဲဖြစ်တယ်။ NLD ရဲ့ပထမ၅နှစ်သက်တမ်းအတွင်းမှာညဉ့်ညံ့အလားအလာတိုးတက်မှုမရှိတလို့နေပါခဲ့တာ။ဖွံ့ဖြိုးမှုနဲ့တရားစီရင်ရေးဖွဲ့စည်းပုံပြင်ဆင်ရေးတို့မလုပ်ဆောင်နိုင်ခဲ့တာတွေကိုနှစ်ပေါင်းများစွာဆေးအုပ်ချိုးရေးခံခဲ့ရပြီးနောက်ဖြစ်ထွန်းလာတဲ့ NLD ရဲ့တပါတီကြီးစိုးရေးသဘောတရားကအတန်ယူထားတာဖြစ်တယ်လို့လည်းဆိုပါတယ်။ NLD အမတ်အများစုဟာအထင်ကြီးစရာမကောင်းဘူး။သမားအစင်းတန်းဟောတာရှိတယ်။ပင်ကိုစွန့်ရီပင်ကိုအီအသေးတဲ့အမိတ်နာခံသူတွေသာဖြစ်တယ်။ဒါဟာမဆလာခိကလိုသူစကားနဲ့ပြောရင် Royal Man First Good Man Second စစ်စာစီသူပထမကောင်းတဲ့လူဒုတိယဆိုတာပြန်ဖြစ်လာတယ်လို့လည်းရေးသားထားပါတယ်။အစိုးရအနေနဲ့အုတ်ချုပ်တဲ့ပုံစံအုတ်ချုပ်ရေးစတိုင်ကိုမပြောင်းဘူးဆိုရင်ဒါမှမဟုတ်အတွင်းမှာလည်းပြုပြင်ရေးအခွင့်အလမ်းတွေဆုံဆုံရနိုင်ွယ်ရှိတယ်လို့လည်းရေးပါတယ်။အခုတိုင်းဆိုရင်တော့ NLD အစိုးရလက်အောက်မှာမီဒီယာတွေလူမှုအဖွဲ့အစည်းတွေတိုင်းရင်းသားလူမှုအသိုက်အဝန်းတွေနဲ့သဘောထားကွဲသူတွေရဲ့အခြေခံရပိုင်ခွင့်လွတ်လပ်ခွင့်တွေဆုပ်ယူပြီးတပါတီစနစ်ပုံစံပြောင်းရွှေ့သွားနိုင်ဖို့ရှိနေပါတယ်။မတူကွဲပြားတဲ့အကျိုးစီးပွားတွေလိုအပ်ချက်တွေနဲ့အညီ NLD ဟာစစ်မှန်သောဒီမိုကရေစီစနစ်စီကိုအပြောင်းလဲမလုပ်နိုင်ဘူးဆိုရင်တော့ဒီပြီးခဲ့တဲ့ရွေးကောက်ပွဲမှာအဓိကဆုံးနိုင်သူဟာဒီမိုကရေစီအကြီးအသေးပဲဖြစ်တယ်လို့လည်းရေးသားထားပါတယ်ခင်ဗျာဆက်လက်ကြောပြလို့ရတာကတော့ဒီမိုကရေစီတောင်းဆိုမှုအစ်စ်တွေပွင့်ထွက်လာခြင်းဆိုတဲ့ကောင်းစဉ်နဲ့ Bangkok Post သတင်းစာထဲမှာလည်းခြေခင်ရေးသားထားတဲ့ဆောင်းပါးဖြစ်ပါတယ်တန်းတန်းချီရဲ့မြန်မာပြည်သူတွေဟာဒီမိုကရေစီကိုထောက်ခံပြီးနိုင်ငံရေးမှာစစ်တပ်ပါဝင်မှုကိုဆင့်ကျင်ကြောင်းပြသလိုက်ကြပြီဖြစ်တယ်ဒါဟာဒီမိုကရေစီအစဉ်ကူးပြောင်းရေးကိုနောက်ပြန်ရှုံးမကြစေဖို့အလုံးပေါင်းသောနိုင်ငံရေးစီးပွားရေးမူဝါဒတွေပုံမှုချက်မှတ်လုဆောင်နိုင်ဖို့တန်ရရှိကြောင်းအတိအကျပြသလိုက်ကြလည်းဖြစ်တယ်လို့ဆိုပါရယ်ဒီချိန်ထဲမှာပဲဝေဖန်သုံးသပ်သူတို့ကတော့ဒီရွေးကောက်ပွဲရလဒ်ဟာသူရဲကောင်းကိုဝယ်မှုစစ်တပ်ကိုဆန့်ကျင်လိုမှုနဲ့ကိုဗစ်ကာယောဂါကြောင့်ခိုင်မာတဲ့အပိုက်ခံတွေအင်အားမရှိနိုင်ခဲ့တာတွေပေါ်မှာအထီးခံပြီးပေါ်ထွက်လာတဲ့ရလဒ်ဖြစ်တယ်လို့သုံးသပ်ကြပါရယ်လူလူအနေနဲ့ကတော့ဒေါအောင်ဆန်းစုကြည်ဒီတန်းရင်တိုင်းပြည်ကိုအနာရှင်စနစ်အောက်မကြောက်ရလေအောင်ကာကွယ်နိုင်မဲ့သူဖြစ်တယ်လို့သူငင်ကြသလို NLD ရဲ့ကြီးမားတဲ့အဖွဲ့ဟာတပါတီအနာရှင်စနစ်စီကိုရောက်ရှိလာနိုင်တယ်လို့ဝေဖန်သုံးသပ်သူလည်းရှိနေကြတယ်လို့ဆိုပါတယ်လူတချို့ကဆိုရင် NLD တပါတီရဲ့တစ်ဖက်သက်ကြီးဆိုတဲ့စနစ်ရောက်သွားပြီး check and balance အပြန်အလှန်ထိန်းကုပ်မှုမရှိမှာကိုဆိုလို့ NLD ကိုမဲမထည့်ပဲတခြားပါတီကိုမဲထည့်ခဲ့ကြတယ်လို့လည်းပြောကြောင်းပေါ်ပြထားပါရယ်တိုင်းသားပါတီတချို့ကတော့သူတို့ဒေသတွေမှာ NL ရဲ့မဲကိုဖိယူနိုင်ခဲ့ကြပါတယ်။နေစုံနေပြတိုင်းသားတွေအများအပြားဟာ မာရီကြီးဆိုတဲ့ဘ ਹੁ အစုရဲ့ဘေးဖယ်ထားကြတော့ခဏရပြီအပေါ်စီမူဝါဒသဘောထားတွေကြောင့်ပူပြီးကွဲပြားမှုတွေဖြစ်စေတယ်လို့လည်းရေးထားပါတယ်။ဒါကြောင့် NLD အနေနဲ့တိုင်းနာပါတီနဲ့ဆွေးနွေးညှိနှိုင်းပြီးမူဝါဒရေးရာအထူးရေးရာကိစ္စတွေမှာသူတို့ပါဝင်လာရေးဆွေးဆောင်ညှိနှိုင်းသင့်တယ်လို့သုံးသပ်သူတွေပြောကြောင်းကိုကရေးသားထားပါတယ်ခင်ဗျာ။
ရေဒီယိုနဲ့ရုပ်မြင်သံကြားအစီအစဉ်တွေကိုအမေရိကန်ပြည်အောင်စုဝါရှင်တန်မြို့တော်ကနေပြောထုတ်လွှင့်ပေးနေပါတယ်။အမေရိကန်ပြည်အောင်စုမှာ COVID-19 ရောဂါကူးစက်ပြန့်ပွားမှုအရေးပေါ်အခြေအနေကြောင်း VOE ရေဒီယိုနဲ့ရုပ်သံအစီအစဉ်တွေကိုယာယီပုံစံပြောင်းပြီးထုတ်လွှင့်ပေးနေတာပါ။ရေဒီယိုအစီအစဉ်တွေကိုမနေ့6နိုင်ကနေ9နိုင်အထိနဲ့ည9နိုင်ကနေ10နိုင်အထိအချိန်တွေမှာပဲထုတ်လွှင့်ပေးနေပါတယ်။ရုပ်မြင်သံကြားအစီအစဉ်တွေကိုတော့နေ့စဉ်ည9နာရီကနေ9နာရီခွဲအထိပုံမှန်ဆက်ပြီးတော့ထုတ်လွှင့်ပေးနေတာပါ။ VOE ရဲ့ထုတ်လွှင့်ချက်တွေကို Radio နဲ့ Jerusalem တို့အပြင် VOE Facebook အစမျက်နှာမှာလည်းနားဆင်ကြည့်ရှုနိုင်ပါတယ်ရှင်
။အခုတော့ဥအောင်ခင်ရဲ့မြန်မာပြည်သုံးသပ်ချက်ကိုနားဆင်ရမှာဖြစ်ပါတယ်။စစ်တပ်ကစီစဉ်ပေးတဲ့အသွင်ကူးပြောင်းရေးဖြစ်စဉ်ကြောင့်ပြည်သူအကျိုးပြုအရသာအဖွဲ့အစည်းတွေဆက်လက်ရှင်သန်ရေးမှာအခက်အခဲရှိနေကြောင်းဥအောင်ခင်ကရေးသားပြီးကျွန်တော်ညဝင်းအောင်ကကူညီတင်ဆက်ထားပါတယ်ခင်ဗျာ။
အစိုးရစီစဉ်တဲ့အထက်အောက်အသွင်ပြောင်းမှုကိုဒီမိုကရေစီအသွင်ကူးပြောင်းမှုလို့ယုံကြည်တာဟာအထင်မှအမြင်မှဖြစ်စေတယ်လို့ယုံကြည်သူတွေရှိပါတယ်။စေအုပ်စုအကျိုးစီးပွားကာကွယ်တဲ့နည်းလမ်းနဲ့စီမံထားတဲ့ပြုပြင်ပြောင်းလဲရေးဖြစ်တာမို့အရက်ပဲအသင်းအဖွဲ့ရှင်သန်တိုးတက်ရေးကိုထိခိုက်စေတယ်လို့လန်ဒန်ဂိုးစမစ်တက္ကသိုလ်ကတိကာဒေးဗစ်ဘရန်နန်နဲ့ဆွီဒန်နိုင်ငံလွန်တက္ကသိုလ်ကသုတေသီဆာရာရှူမန်တို့ကသုံးသပ်ပါတယ်။ဒီမိုကရေစီဒလေးကိုပြုစုပြောင်းရမှာအယတအဖွဲ့အစည်းတွေဟာအရေးကြီးတဲ့အခန်းကဏ္ဍကပါဝင်ပါတယ်။အများအကျိုးကိုထမ်းဆောင်ကြရမှာအရက်ပဲအသင်းအဖွဲ့ဟာတဦးချင်းအနေနဲ့ရောအုပ်စုအနေနဲ့ရောပါဝင်ကြပါတယ်။ဒါကြောင့်လူသားချင်းစာနာရေးလူခွင့်ရေးစီးရင်မှုကြော်ပါရေးစတာတွေကိုအကောင့်ထဲပေါ်ရမှာအရက်ပဲအဖွဲ့တွေဟာအရေးကြီးပါတယ်။မြမပြည်မှာပြုပြင်ရေးလုပ်လို့အရက်ပဲအဖွဲ့တွေများပြားလာသလိုအစွန်းရောက်ဂိုင်းတွေလည်းပေါ်ပေါက်လာပါတယ်။မွတ်စလင်ဆန့်ကျင်ရေးကစပြီးတိုင်းရင်းသားအုပ်စုပြည်ပကဖြစ်တဲ့အထိအကြမ်းဖက်မှုတိုးပွားလာတာစစ်တပ်ရဲ့ကြီးကြပ်အုပ်ထိန်းမှုကိုတိုးမြင့်မှုတောင်းဆိုသလိုဖြစ်နေပါတယ်တဲ့
ရှီလင်းလုံးအုံကြွမှုကိုစစ်တပ်ကဖြိုခွင်းလိုက်ပြီး1990ရွေးကောက်ပွဲရလဒ်ကိုအတိမတ်မပြုတ်တဲ့အခါ NLD ပါတီဝင်တွေ NLD ထောက်ခံသူကျောင်းသူကျောင်းသားနဲ့နိုင်ငံရေးလှုပ်ရှားသူတွေဟာထိုင်းမြန်မာနယ်စပ်မှာခိုလုံသွားကြပါတယ်သူတို့တည်ထောင်တဲ့အရက်ဖက်အဖွဲ့အစည်းတွေကိုအပြည်ပြည်ဆိုင်ရာကရန်မုံငွေထောက်ပံ့ပါတယ်။အဲ့ဒီတည်းမှာအမျိုးသမီးလှုံ့ဆော်မှုအဖွဲ့ဟာထင်ရှားပါတယ်။ဒါပေမဲ့ဦးသိန်းစိန်အစိုးရအသွင်ကူးပြောင်းရေးလုပ်တဲ့အခါနိုင်ငံတကာအထူးရှင်တွေဟာအစိုးရနဲ့တိုက်ရိုက်ဆက်သွယ်ပြီးနေဆက်ကအရက်ဖက်အဖွဲ့အစည်းတွေကိုထောက်ပံ့မှုလျှော့ချလာပါတယ်။ဒါကြောင့်ပြည်တွင်းကိုရွှေ့ပြောင်းရတဲ့အသင်းအဖွဲ့ရှိလာသလိုဖျက်သိမ်းလိုက်ရတာတွေလည်းရှိလာပါတယ်။ထိုင်းမြန်မာနယ်စပ်မှာတည်ထောင်တဲ့အရက်သားအဖွဲ့အစည်းတွေဟာအတွေ့အကြုံရင့်ကျက်တဲ့အသင်းအဖွဲ့ဖြစ်လို့လူပေါင်းတဲ့တိဆောက်ရမှာအရေးကြီးတယ်လို့ဆိုပါရယ်
။တိုင်းရင်းသားအရဖက်အဖွဲ့အစည်းတွေဟာညီညာရေးနဲ့ဖက်ဒရယ်စနစ်ကျင့်သုံးရေးကိုအာရုံစိုက်ကြပြီးမြန်ကုန်အခြေစိုက်အရသာအဖွဲ့တွေကတော့ဒီမိုကရေစီအရေးတိုးတက်ဖွံ့ဖြိုးရေးနဲ့တရားဥပဒေစိုးမိုးရေးကိုအဓိကထားကြပါရယ်။မြို့နေအရဖက်အဖွဲ့တွေဟာအစိုးရချုပ်ကိုင်မှုနဲ့နီးနီးကပ်ကပ်နေကြရပြီးထိုင်းနယ်စပ်ကအရဖက်အဖွဲ့အစည်းတွေကတော့ဒေသခံလူတွေကိုကိုစားပြုတာမို့ကိုယ်ပိုင်ပြဋ္ဌာန်းခွင့်ကိုလည်းစိတ်ဝင်စားကြပါလေ။အရက်ဖက်အဖွဲ့တွေဟာတိုင်းရင်းသားလက်နက်ကိုင်နဲ့နားလည်မှုယူပြီးပြည်သူအကျိုးသိဖို့ကြပါလေ။ဒါပေမဲ့နေဆက်ဒေသအထိတပ်မတော်ကတပ်ဖြန့်လာတဲ့အခါမှာပြဿနာရှိလာပါလေ
။ထိုင်းမြန်မာနေဆက်ဒေသဟာအရက်ဖက်အသင်းအဖွဲ့အများဆုံးရှိတဲ့ဒေသဖြစ်ပါလေ။တိုင်းရင်းသားအဖွဲ့အစည်းလည်းများပြားပါလေ။အဲ့ဒီထဲမှာကရင်အရက်သားအဖွဲ့အစည်းတွေဟာထင်ရှားပြီးအပြည်ပြည်ဆိုင်ရာရဲ့အကူအညီကိုရရှိကြပါလေ။တိုင်းသာအသင်းဖွဲ့တွေကိုသူတို့အုပ်စုနဲ့ခွဲကြလို့မရပါဘူးသူတို့ဟာလက်နက်ကင်ပြည်ပကနဲ့ရောနိုင်ငံတကာအကူအညီနဲ့ပါဆက်ဆက်နေပါတယ် KNU လိုလက်နက်ကင်အဖွဲ့ဟာဒေသခံလူအဖွဲ့အစည်းမှအခြေခံထားပါတယ်နိုင်ငံရေးလူမှုရေးအုပ်ချုပ်ရေးစတာတွေအပြန်အလှန်ဆက်ဆက်နေပါတယ်ပညာရေးနဲ့လူမှုရေးမှာတိုင်းသာလက်နက်ကင်နဲ့တိုင်းသာအရက်ဖက်အဖွဲ့အစည်းတွေပေါင်းပြီးဒေသခံအကျိုးတည်ဖိုးတာတွေရှိနေပါတယ်ဒီမိုကရေစီတမားတွေတည်ထောင်တဲ့သတင်းမီဒီယာအများစုဟာနေဆက်ဒေတာကနေမွေးထုတ်လိုက်တာဖြစ်ပါတယ်
ကချင်ပြည်နယ်မှာဆိုရင်အိုးမဲ့အိမ်မဲ့ဖြစ်သွားတဲ့ဒုက္ခသည်တွေကိုလည်းရပ်ဖက်အဖွဲ့တွေကကူညီဆောင်ရှောက်ပါတယ်။နေဆက်နိုင်ငံရေးနဲ့တိုင်းရင်းသားအရေးကိုခွဲခြားသုံးသပ်လို့မရပါဘူး။ဒါပေမဲ့နေဆက်ဒေသကရပ်ဖက်အဖွဲ့ကိုတိုင်းရင်းသားလက်နက်ကိုင်နဲ့ကိုယ်စားလှယ်အဖြစ်သတ်မှတ်လို့မရပါဘူး။တိုင်းရင်းသားလက်နက်ကိုင်တွေသရဇာတ်တူဖို့ရေးမှာပါဝင်နေတာကိုအရသာအဖွဲ့တွေကဝေဖန်ရှုံ့ချကြပါတယ်။ KNU နဲ့အပြစ်ခတ်ရက်စဲပြီးတဲ့နောက်ပိုင်းမှာကရင်ပြည်သူလူထုအခြေအနေပုံမူဆိုးရွားလာတာကိုကရင်အရက်ဖက်အဖွဲ့တွေကမှတ်တမ်းတင်ထားပါဗျ။ထိုင်းနယ်စပ်အခြေစိုက်အရက်ဖက်အဖွဲ့အစည်းတွေဟာနိုင်ငံခြားထောက်ပံ့မှုရရှိတဲ့အတွက်လုပ်ငန်းမျိုးစုံကိုအောင်မြင်စွာလုပ်ကိုင်နိုင်တာဖြစ်ပါတယ်။အရက်ဖက်အဖွဲ့အစည်းကိုကြားနေသူအဖြစ်သတ်မှတ်တာကြောင့်အပြည်ပြည်ဆိုင်ရာကထောက်ပံ့တာဖြစ်ပါတယ်။ NLD အစိုးရတက်လာတဲ့အခါအရက်ဖက်အဖွဲ့တွေရဲ့လုပ်ပိုင်ခွင့်ကျင်းပြသွားပါတယ်တဲ့။တာဝန်သိပြီးပွင့်လင်းတဲ့အစိုးရပေါ်ပေါက်ရေးမှာအရက်ဖက်အဖွဲ့အစည်းတွေရဲ့အခန်းကဏ္ဍဟာအလွန်အရေးကြီးပါလေခင်ဗျာ
ဒီတစ်ပတ်ကျန်းမာရေးကဏ္ဍမှာတော့အဝေးပြေးကုန်ကားမောင်းတဲ့နောက်လိုက်တွေကိုဗစ်ကာကွယ်ရေးအကြောင်းပြောပြထားပါတယ်ကိုဗစ်ရောဂါကာလမှာကုန်စည်စီးဆင်းမှုတွေအလုံးလုံးပေးကြရတဲ့ဒီကုန်ကားမောင်းတဲ့နောက်လိုက်တွေလည်းတစုံတရာကူးစက်ခံနေရတယ်လို့ကျန်းမာရေးပညာရှင်တွေကဆိုပါတယ်အခုလိုကူးစက်မှုကနေကာကွယ်ဖို့ကျမရင်းနဲ့အာကစားဝန်ကြီးဌာနကလမ်းညွှန်ချက်အပြင်နိုင်ငံတကာမှရောဘလို့အကြံပြုထားပါလဲဒီအကြောင်းမြန်မာနိုင်ငံဆရာဝန်များသင်းရဲ့အထွေထွေယောဂကုဆရာဝန်များအဖွဲ့ကဒေါက်တာမြင့်ဦးကိုကျွန်တော်ဝင်းမင်းကမေးထားပါလဲ
โอเคဒေါက်တာမြင့်ဦးခင်ဗျာကျွန်တော်တို့ဒီကိုဗစ်ယောဂကြောင့်ထိခိုက်ခံရသူတွေထဲမှာဒီအဝေးပြေးသူတစ်ဖြစ်တော့ဒီကုန်ကားမောင်းတဲ့သူတွေပေါ့နောက်လိုက်စပယ်ယာတွေရောယောဂါတစုံတရာခုဆက်ခံရတာကိုတွေ့ရပြီးတော့ကျမ်းမိုင်ဝင်းကြီးဌာနဘက်ကလည်းတော်တော်စိုးရိမ်နေတဲ့အတွက်အဝေးပြေးကအဓိကကုန်ကားမောင်းသူတွေနောက်လိုက်စပယ်ယာတွေအနေနဲ့အဓိကဘာတွေသိထားတယ်
ကိုဗစ်ကာလကြတော့နေမှာပဲနေကြပါပြောပေမဲ့လည်းကုန်စည်တွေစီးဆင်းဖို့ဆိုရတဲ့ခါကုန်ကားတွေကိုပြန်ပြီးတော့ကူပေးမယ်ပေါ့ပြောထားပေးမယ်လေတော်တော်များများကြောက်ပြီးတော့60ရာခိုင်နှုန်းကုန်စည်တည်တဲ့ကားတွေကမထွက်ကြအဲ့ဒါကိုပြန်ပြီးတော့မင်းတို့ကိုဗစ်တွေစစ်ပေးမယ်ပေါ့ပထမတော့တစ်ခါဆင်2000ပေါ့ဗျာ3ရက်ကြာရင်နောက်တစ်ခါပြန်ဆဲပေါ့နောက်တော့အဲ့ဒါလည်းကုန်ကားသမားတွေကစိတ်ပဲတတ်နိုင်ဘူးပေါ့အဲ့ဒါနောက်ဆုံးဈေးကတော့1000လောက်ပြန်လျှော့ပေးတာပေါ့ဒါမှမဟုတ်လူတွေကစစ်ရမှာကြောက်တဲ့အခါကျတော့လေရှောင်တော့တချို့လည်းမထွက်ဘူးပေါ့နောက်အဲ့တော့ကျမ်းမိုင်ဝင်ကြီးဌာနကတော့ဒီအဝေးပြေးကုန်တင်ရမောင်းနေနဲ့ရင်နောက်လိုက်တွေအတွက်ကိုကိုဗစ်မကူအောင်လိုက်နိုင်မယ်တန်းကြွချက်များဆိုပြီးတော့အော်တိုဘာ30ရက်နေ့ကထုတ်ပြန်လိုက်တာပေါ့နော်တွတ်တွတ်တဲ့အခါမှာလည်း mask တွေနဲ့နော်လူတွေခက်ခက်ပါအဲ့တော့အဲ့လူတွေတက်နိုင်တော့မတင်ပါနဲ့ပေါ့
ဟုတ်ကဲ့ဆရာကြီးနောက်ထပ်ရော
သူကလမ်းမှာနားတာတွေပါရှိတယ်အဲ့ဒါကစားတော့ဆိုင်တွေပါတွေဝင်ရမယ်ဆိုရင်ပိုကာဒီကအကုန်လုံးပေါင်းပြီးတော့၄-၅ယောက်ဝိုင်းခွဲပြီးစားတာတွေပဲစကားပြောတယ်တချင်းတွေဆိုးလိုက်ကြသေးတယ်တယောက်နဲ့တယောက်ပွေဖက်ကြတယ်အဲ့လိုတွေပေါ့နော်အဲ့ဒါတွေကကိုဗစ်ကြောင့်ကြတော့မလုပ်သင့်ပါဘူးတယောက်ထဲတနေရာထဲမှာသွားစားပါညွန်ကြားချက်ထဲမှာပါတာပေါ့နော်စားတော့တဲ့နေရာမှာမတ်စေဖွင့်ပြီးစားကြတယ်ဆိုတော့အဲ့ဒီကနေရောဂါတွေကူးမှာတွေ့တယ်ကြောင့်နောက်တစ်ခါကိုယ့်ရဲ့ driver လုပ်တဲ့အခန်းလေးကိုတက်နိုင်အောင်ကိုတယောက်ထဲအနေနဲ့ကာထားပေါ့နော်နောက်ကခရီးစဉ်ရောပစ္စည်းတွေကိုမရောမရှိအောင်ပေါ့နော်ပလတ်စတစ်နဲ့ကာထားတာပေါ့သူပြမစီရတိုင်းနေနောက်ကားမှာလျှံတန်းနေပါညာရှိရပေါ့နော်လက်တင်အဲနောက်ငွေဆက်ကူငွေကြေးပေါက်ချာအဲအဲ့ဒါတွေပါအစားကင်တွေပြီးလို့ရှိရင်လက်ကိုအရက်တန်နေနဲ့ပို့ဖို့တွေညွှန်ကြားပေးကြပေါ့နော်အချို့ကုန်ကားတွေကနောက်လိုက်တွေပေါ့ spare ပါတာပေါ့အဲကြလဲအောက်ကခန်းလေးမှာဆိုတော့အိတ်ကြတယ်အဲ့ဒီခန်းလေးကိုမအိတ်ခင်တန်ရှင်းလုပ်တာကိုသာစီဖြန်းတာပေါ့နော်ရက်တန်နဲ့ပွတ်တာဒီကတယောက်ဆိုလဲတယောက်ပဲအိတ်ပေါ့နောက်တယောက်လာအိတ်တာမျိုးလက်မခံနဲ့အပေါ်မှာနေရာလွတ်လို့ရှိရင်အပေါ်မှာတက်အိတ်ပါနောက်တယောက်အိတ်မယ်ဆိုရှင်ပြန်ပြီးတော့တကားပုသက်စီတွေပြန်ဖျားတာမျိုးတွေပေါ့နော်ပြီးတော့မှဒီဝေးကားတွေကိုတကားဖွင့်ပြီးမောင်းပါပေါ့နော်လောင်ပိတ်နေမှာဆိုလို့အဲကွန်ပဲရှိရှိဒီကြားထဲမှာမှကိုယ်မှဖျားတယ်ထင်တယ်အနံ့ပြောက်ပဲထင်တယ်ချောင်းဆိုးတယ်မောတယ်ကြက်တယ်ပေါ့ကိုဗစ်ရဲ့လက္ခဏာတခုရှိတယ်ထင်ရင်တော့အလုံးမသွားနဲ့ပေါ့ခွင့်တိုင်လိုက်ပေါ့ဗျာသူကချမ်းမကြီးစစ်ဆေးခံလိုက်ပေါ့အဓိကတော့သူကနေရောညောင်းမောင်းကြတဲ့လူတွေအမျိုးမျိုးပေါ့နော်အလှည့်နဲ့မောင်းမယ်ပေါ့နော်အဲ့ချိန်ကြီးပေးရမယ်ကောင်းကောင်းနားနေချိန်လေးစီပေးပါအစာအာဟာရပြည့်ဝပြီးမှအိမ်မငိုင်မှရင်ရံနေလဲကင်းရှင်းမှ
ဟုတ်ကဲ့ဆရာအဲ့တော့အခုလို့ဒီကျန်းမာရေးဝန်ကြီးဌာနကထုတ်ပြန်ထားတာအပြင်ဒီနိုင်ငံတကာဘက်မှာမြန်မာပြည်အတွက်အထောက်အကူပြုနေတယ
် American CDC မှာလည်းအဲ့လိုမျိုးပေါ့ခရီးဝေးသွားတဲ့အဲ့ဒီကားတွေအကုန်လုံးကိုသူကစီကံနေထုတ်ပြန်ထားတာဗမာပြည်နဲ့ခတ်ဆန်တာပဲဗျသူတို့ကလမ်းမှာဓာတ်ဆီတွေအားဖြည့်တဲ့အခါကျတော့ဘောက်ချာလေးတွေပေးတာဒီအဲ့လိုမျိုးတွေ electronic နဲ့ပဲတယ်လီဖုန်းတွေကိုထည့်ပေးလိုက်မယ်ဆာရွက်တွေပါနေမလောက်တော့ဘူးအဲ့တော့ဖုန်းနဲ့ကြိုပြီးတော့ဒီမှာဓာတ်ဆီလာထည့်မယ်ကုန်ချမယ်ဆိုလို့ရှိရင်ကုန်ချမယ်ကုန်တင်ကုန်ချတဲ့အခါမှာလူတွေကလာပြီးတော့များများရောက်လာတာပေါ့အားတော့လဲဆိုတော့ကြိုတင်ပြီးတော့ကုန်ချမယ်ရှေ့ဘက်ကနေချတယ်လူကဒီဘက်ကနေသွားဟိုဘက်လူတွေမထိမိအောင်အနီးကမဖြစ်လာအောင်သူကစီစဉ်တာမျိုးတွေတွေ့ရတယ်ကျွန်တော်တို့ကြောက်လဲဆွဲမနှုတ်ဆက်ဖို့လို့ပါလို့လဲသူတို့လည်းထုတ်ပြန်တာရှိတယ် ကိုနောက်ပိုင်းကျတော့ဟာပြီပါဘယ်လိုလုပ်ထားလဲဆိုတော့ခရီးစဉ်ကိုဖြတ်လိုက်တာပေါ့။ဟိုဘက်ကနေဆိုတော့ရန်ကုန်ကနေမန္တလေးကိုတည့်ရိုက်ပို့မဲ့ကားသည်ပြင်းမနာမှာခဏကြီးရပ်ပြီးနောက်ကဒီဘက်ကကားနဲ့ပစ္စည်းပြန်ထည့်ပေးဒီဘက်ကကားနဲ့ပြန်သေးသွားဆိုပြီးအဲ့ဌာနနေရာမျိုးမှာအားလုံးကိုဒီနာတုတ်ဘက်တစ်စစ်ပြီးတော့ပြန်သွားကြ။တောက်လျှောက်ကြီးပြန်တော့မလာခိုင်းဘူး။ဟိုဘက်ကနောက်တစ်ဦးကဆက်မောင်းသွားတာပေါ့နော်။ဒါပေတော်တော်များများကဒီစီကန်းချက်တွေကိုလိုက်နာဖို့တော့လိုရပါပေါ့နော်။သူတို့ကအဲ့ဒါလေးတွေကိုအခုလိုက်နာရတဲ့နဲ့ခက်တယ်လို့သတင်းတွေကကြားရတယ်။ဟုတ်ကဲ့။အဲ
့တော့ကုန်ကားပေါ်ဆရာတက်တက်ချင်းမှာဆရာကဒီ CRI တော့ဆရာနည်းနည်းပြောလိုက်တယ်။အသေးစိတ်လေးစလုပ်တင်တာလေးကိုရှင်းပြပေးပါလား
။ဒီကားလက်တန်ဂိုင်မယ်ပေါ့ဗျာ။အဲ့ဒီနေရာတွေမှာဒီ high sodium hypochlorite ပဲဖြစ်ဖြစ်အဲ့ဒါနဲ့ဖြစ်ဖြစ်ပုတ်သက်ပေးရမယ်။နောက်ကတကားတွေအပေါ်ကလက်တန်တွေပေါ့နော်။ဂီယာတန်တွေပေါ့နော်ဒီမှာထိုင်ကုန်တဲ့နေရာတွေအကုန်လုံးပေါ့ဆိုဖာတွေကအစားပါလူတွေထိုင်ပြီးသွားတယ်၊ကင်ပြီးသွားတယ်၊ရှေ့ကဒေသမှုတွေထိုင်ဒါတွေအကုန်လုံးတယောက်ပြီးတိုင်းတယောက်ပြီးတိုင်းလိုက်ပြီးတော့ပုတ်သက်စီစင်းတာပေါ့ဒီ။နောက်အင်းစားတွေပါရအစားပေါ့နော်။ဂရင်းပေါက်တကားတွေအကုန်ဖွင့်ခိုင်းထားတာမျိုးတွေအစား။အင်းစားကြတော့လေအဝတွေမှာအရေးပြန်နေတဲ့ပန်းဆန်တဲ့ဒေသတွေနဲ့ပေါ့စပရေးနဲ့ဖြန်းရတာပေါ့။ကုန်စီတစ်တာတွေကိုလည်းတနည်းအားတနည်းအားနောက်တူကင်တော့မယ်ဆိုလို့ရှိရင်ပိုးသက်စီတွေနဲ့ဖြန်းပေးရတာမျိုးတွေလုပ်တာရှိပါတယ်
ဟုတ်ကဲ့ဆရာနောက်တစ်ခုကဒီနေ့မှာအရေးပါတော့ငွေဆက်ကူတွေကင်တွေသုံးဆွဲတာပေါ့ဆရာနော်ဓာတ်ဆီဆိုင်မှာဖြစ်ဖြစ်လမ်းမှာဝယ်စားတာဖြစ်ဖြစ်အဲ့ဒီခါကျတော့ဒီငွေဆက်ကူကဘယ်လို
သူတို့ပတ်စံရေးထဲကိုထည့်ရမယ်အစားဒီအချီအောင်အဲ့ကလေးပွားနေစီလေးကိုပိတ်ပါအဲ့ line လေးကိုဖိလိုက်တာနဲ့ဒီကောင်ကလီလဲပါအောင်အကုန်လုံသွားတယ် plastic အချီ line တို့အဲ့ကလေးတွေစောင်းထားပြီးတော့ပတ်စံကိုဒီထဲမှာထည့်ပွားလည်းပြန်အမ်းမယ်ဆိုတရားနေယူပြန်ထည့်ပြီးတယ်ကိုလက်ကိုခါလေးပြန်တယ်ဘာပေါ်နေနေပါလေတော့မှအဲ့လိုမျိုးထည့်ကြသေးတာဒီတယ်လီဖုန်းတော့မှအဲ့လိုလိုင်းထိုးအိမ်ထဲပြထားမှုတွေရှိတယ်ဒါကိုသုံးနေရတယ်လီဖုန်းတွေကလည်းကိုတယောက်တည်းသုံးနေလို့ပြဿနာမရှိဘူးအခြားလူတယောက်ကသာကြိုက်မယ်အဲ့ဒီပုံမှာလည်းပြဿနာတွေတက်လာနိုင်တာဟုတ်အဲ့ဒါကြောင့်ကိုဦးရဲ့ကိုင်ပြီးစံနေရမှာဒါကိုအိမ်ထဲမှာထည့်ပြီးရရှင်ပြန်ကြိုက်ပြီးရရှင်ကိုလက်ကိုတော့အများရန်လက်တန်စင်နေတဲ့အများရန်ပုတ်တက်နေတာကတော့ဒါမှမဟုတ်အခုဆိုတော့မများလည်းဒီလက်တန်စင်တွေကဈေးလည်းတိတ်မကြီးတော့ဘူးလေအသေးလေးလည်းရှိတယ်အကြီးလည်းရှိတယ်ကားထဲမှာဆိုရင်တော့အကြီးကြီးဆောင်ထားဖို့တင်တယ
်ဟုတ်ကဲ့ဆရာအဲ့တော့ဒီနေရာမှာဒီဘောက်ချာတို့နောက်စာရွက်စာတန်းဒီတို့နဲ့ပတ်သက်ရင်လည်းအလားတူပဲ
မှန်ပါတယ်ကွန်ပျူတာကြီးရာကြောင်လက်မှတ်ထိုးတယ်သူကအရင်က receipt တွေယူလာရတယ်ဒီကုန်းအစ်တစ်တာကြီးတွေမှာတစိရိုက်တာတွေရှိတယ်အပေါ်နေပြီးစာတွေရေးရတယ်ရှိတယ်ဒီပစ္စည်းတွေအကုန်လုံးကင်တွယ်ပြီးတိုင်းလက်ကိုစာစီအောင်ဆေးရမယ်နောက်ကိုပိုင်ဘောပင်ချိန်ချတာပို့ပြီးတော့ကောင်းတာပေါ့ဗျာဘောပင်မှာမဟုတ်မျက်မှန်ရကိုပိုင်တယောက်သေးတောက်တာတော့မှန်တယ်ဒါပေမဲ့ကိုချဒီချဟိုနားတင်လိုက်စာဖတ်တော့မှယူကင်တယ်အဲ့တော့ဘယ်ဟာပဲဖြစ်ဖြစ်မိမိတူးတဲ့ပိုင်ဘောပင်ပဲဖြစ်ဖြစ်လက်နေတံမိကြီးပါရအစပေါ့နော်ကိုကိုတိုင်တူးရင်ကိုင်မိကြီးဆေးလေးတောက်တဲ့လူတွေရှိတယ်ကွန်စားတဲ့လူတွေရှိတယ်အဲ့ဒါကိုလည်းကိုဗစ်နီးနဲ့ဘယ်လိုလုပ်မလဲပေါ့ကွန်ရဝဲတယ်ကိုအထုတ်တွေကသွားစီနဲ့ထုတ်ပေးလာတယ်တခြားလူတယောက်ခါလက်အိတ်နဲ့တော့သူလုပ်ပေးနေတာတွေ့တယ်ဒါပေမဲ့ဒီလက်အိတ်ကနေကိုဗစ်တခုတခုလုပ်လာတဲ့ခါကျတော့ဒီသူ့ရဲ့လက်အိတ်စီတတ်မှာမလားဟာပေါ့ပစတဲ့ဟိုထဲတော့ကိုဗစ်ပိုးတန်းထဲလာလို့ဖြစ်သွားနိုင်တာပေါ့အဲ့တော့ဒီအမူချင်းလေးတွေကျွန်တော်တို့ပြပြပြအောင်လုပ်ရမှာပေါ့
ဟုတ်ကဲ့ဆရာကြီးနောက်ဒီနေရာမှာတခုကဆရာဒီလိုက်နာရခက်တဲ့အကြောင်းတခုဆရာထည့်ပြောခဲ့ပါတယ်ကားတွေတော့တချို့ short ချခဲ့ရတယ်ဆိုတော့လေအဲ့ဒီအပေါ်မှာ
ဒီကုန်စီကားတွေဆွဲနေတာကဒီကုန်စီနှုံးကိုထိန်းတာသူ့ကြကြဒီကာလမှာတော့သူတို့ကိုချီးမြှောက်တာပေါ့နော်ဒီ test လုပ်တာကိုကြီးရဲ့ကျွန်တော်တို့ short ပေးရင်တော့ပိုအလကားလုပ်ပေးမယ်ဗျာနောက်ခါကျသူ့ driver တွေစပယ်ယာတွေကတော်တော်ကြောက်ကြတယ်ဒီနှာခေါင်းလေးကိုနာတုတ်ပဲမယူခံကျင်လို့သူ့ရဲ့အလုံးမစင်းဘူးဗျာအချို့ကသူ့ရောင်ထွက်တယ်လို့ပြောတဲ့လူတွေရှိတယ်ကတော့တော့ကြာတစ်ခါသွားရင်တော့ထိုးပြီးတော့ပြင်နောက်ထပ်80နာရီတစ်ခါပြန်ထိုးပေါ့အဲအကြောင်း driver တွေကသိမထွက်ချင်ကြတာရှိလာတာပေါ့နော်အဲ့ဒါတွေကိုစီယုံပညာပေးဖို့လိုတယ်ဒါဟာသိနာကျင်တာမဟုတ်ဘူးမျက်ရည်လေးတော့ဝဲသွားမယ်ဒါပေမဲ့ဒါကလည်းခဏခဏမဟုတ်ဘဲနဲ့ပေါ့နော်အခမဲ့စစ်ပေးမယ်ဆိုရင်တော့ပို့ပြီးတော့အဆင်ပြေနိုင်မယ
်ဟုတ်ကဲ့ကျေးဇူးအများကြီးတင်ပါတယ်ကြာ
ပတ်စဉ်တင်ဆက်သွားမယ့်တိုင်းရင်းသတင်းလွှာကကြိုဆိုပါရစေ။မြန်မာနိုင်ငံတဝန်းတိုင်းရင်းသားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တိုင်းရင်းသားတွေရဲ့အတန်းတွေကိုထင်ဟတင်ဆက်ထားတာဖြစ်ပါတယ
်။မင်္ဂလာပါရှင်။ကျွန်မကအမီပါ။ဖီဘာဝိုင်းတော်သားတွေတင်ဆက်ထားတဲ့ဒီတစ်ပတ်တိုင်းရင်းသတင်းလွှာမှာနားဆင်ရမှာတွေကတော့မြောက်ဦးမြို့နယ်တင်ယူကျေးရွာမှာရှိတဲ့စစ်ဘေးဒုက္ခသည်စခန်းမှာအစိုးရကထောက်ပံ့ထားတဲ့စံအိတ်600ကျိုးကိုစစ်တပ်ကသိမ်းယူသွားခဲ့ပါတယ်။ရှမ်းပြည်နယ်အတွင်းရှမ်းတိုင်းသားများဒီမိုကရေစီအဖွဲ့ချုပ်ကလွတ်တော်နေရာ40နေရာအနိုင်ရရှိထားတယ်ဆိုတာနဲ့ရခိုင်ပြည်နယ်အတွင်းရွေးကောက်ပွဲမှာလွတ်တော်နေရာအများစုအနိုင်ရခဲ့တဲ့ရခိုင်နိုင်ငံရေးပါတီဟာရှေ့ဆက်ပြီးတော့လွတ်တော်နိုင်ငံရဲ့အခင်းကျင်းမှာဘယ်လိုလှုပ်ဆောင်သွားကြမလဲဆိုတဲ့အကြောင်းလေးကိုကြားကြရမှာပါရှင်။
ကျမ
ကနန်းဟောင်းပါရှင်တရင်တွေကိုနိုင်ကိုအိမ်နဲ့အတူတင်ဆက်ပေးသွားမှာပါရခိုင်ပြည်နယ်မြောက်ဦးမြို့နယ်တိန်ညိုကျေးရွာရှိစစ်ဘေးဒုက္ခသည်တွေအတွက်အစိုးရကထောက်ပံ့ထားတဲ့ဆန်အိတ်600ကျော်ကိုနိုဝင်ဘာလ17ရက်နေ့ကစစ်တပ်ကသိမ်းယူထားတယ်လို့စခန်းတာဝန်ရှိသူတွေကပြောပါတယ်စစ်တပ်ကကားခုနှစ်စီးနဲ့ရောက်ရှိလာပြီးဘုံတော်ကြီးကျောင်းမှာစုပုံထားတဲ့ဆန်အိတ်တွေကိုကားပေါ်တင်ပြီးလင်းမွေတောင်ဘက်ကိုမောင်းသွားတာဖြစ်တယ်လို့ဒုက္ခသည်တွေကိုကူညီပေးနေသူတွေကပြောပါတယ်အဲ့ဒီဆန်အိတ်တွေကိုလူမှုကယ်ဆယ်ရေးနဲ့ပြန်လည်နေရာချထားရေးဝန်ကြီးဌာနကတိမ်ညိုရှိစစ်ဘေးဒုက္ခသည်အိမ်ထောင်စု855စုလူဦးရေ3000ကျော်အတွက်ထောက်ပံ့ထားတဲ့ဆန်အိတ်တွေဖြစ်ပြီးအခုလိုဆန်အိတ်တွေကိုသိမ်းယူသွားတဲ့အတွက်ဒုက္ခသည်တွေစားတောက်ရေးအတွက်အခက်အခဲဖြစ်နေတယ်လို့ဆိုပါတယ်
2020ရွေးကောက်ပွဲမှာရှမ်းပြည်နယ်အတွင်းရှမ်းတိုင်းသားများဒီမိုကရေစီဖွဲ့ချုပ်ကနေလွှတ်တော်နေရာ40အနိုင်ရရှိထားပါတယ်ပြည်သူ့လွှတ်တော်13နေရာပြည်နယ်လွှတ်တော်25နေရာနဲ့အမျိုးသားလွှတ်တော်2နေရာအနိုင်ရရှိခဲ့တာပါကျန်တဲ့လွှတ်တော်နေရာတွေကတော့အမျိုးသားဒီမိုကရေစီဖွဲ့ချုပ်က46နေရာပြည်ထောင်စုကြံ့ခိုင်ရေးနဲ့ဖွံ့ဖြိုးရေးပါတီက42နေရာပိုးဥပါတီက17နေရာတန်းပါတီက10နေရာဝါပါတီက3နေရာ၊ကြားဖြူပါတီက2နေရာ၊လာဟုပါတီ2နေရာနဲ့တတိပုဂ္ဂလ2နေရာအနိုင်ရရှိပါတယ်။ရှမ်းပြည်နယ်မှာဝင်ရောက်ရှင်ပြိုင်တဲ့နိုင်ငံရေးပါတီ12ပါတီရှိပြီးလွှတ်တော်ကိုယ်စားလှယ်ပေါင်း1000ကျော်ဝင်ရောက်ရှင်ပြိုင်ခဲ့ကြပါတယ်။
နိုဝင်ဘာလ၈ရက်နေ့အထွေထွေရွေးကောက်ပွဲမှာမွန်ပြည်နယ်တစ်ခုလုံးမဲဆန္ဒနယ်မြေ45နေရာရှိတဲ့အထက်မှာမွန်ညင်ညွတ်ရေးပါတီကအမတ်17နေရာရရှိခဲ့ပြီးကရင်ပြည်နယ်မှာမွန်တိုင်းသားရဲဝန်ကြီးတနေရာရရှိခဲ့တဲ့အတွက်ဒီ2020ရွေးကောက်ပွဲမှာမွန်ညင်ညွတ်ရေးပါတီကလွတ်တော်ကိုယ်စားလှယ်12ဦးအနိုင်ရရှိခဲ့ပါတယ်။မုဒုံနယ်ရေးပြည်သူ့လွတ်တော်ကိုယ်စားလှယ်2ဦးမွန်ပြည်နယ်အမျိုးသားလွတ်တော်မဲဆန္ဒနယ်မြေအမတ်369ဖြစ်တဲ့မုဒုံနယ်ရေးမြို့နယ်အမျိုးသားလွတ်တော်ကိုယ်စားလှယ်3ဦးဖြစ်တဲ့အတွက်ပြည်ထောင်စုလွတ်တော်မှာမွန်ညင်ညွတ်ရေးပါတီကကိုယ်စားလှယ်စုစုပေါင်း5ဦးရှိခဲ့တာဖြစ်ပါတယ်။မွန်ပြည်နယ်လွတ်တော်မှာဆိုရင်မွန်ညင်ညွတ်ရေးပါတီအမတ်906ဦးNLD က18ဦးအစိုးရတက်မတော်အမတ်နေရာ8ဦးတို့ရှိလာနေပါတယ်
2020အထွေထွေရွေးကောက်ပွဲမှာချင်းပြည်နယ်မှာအမျိုးသားဒီမိုကရေစီဖွဲ့ချုပ် NLD ကအပြတ်သတ်နိုင်ရရှိခဲ့ပြီးချင်းမျိုးသားဒီမိုကရေစီဖွဲ့ချုပ် CNLD ပါတီကတော့တနေရသာအနိုင်ရရှိခဲ့ပါတယ်မြို့နယ်9မြို့နယ်ရှိတဲ့ချင်းပြည်နယ်စုစုပေါင်းမဲဆန္ဒနယ်မြေ39နေရာရှိတဲ့ဆဲကနေ NLD ပါတီက36နေရာဇူမီဒီမိုကရေစီဖွဲ့ချုပ် ZDC ပါတီက2နေရာနဲ့ CNLD ပါတီတနေရသာအနိုင်ရရှိခဲ့တာဖြစ်ပါတယ်ပြည်ကတဲ့2015ရွေးကောက်ပွဲတုန်းကချင်းပြည်နယ်မှာအမျိုးသားဒီမိုကရေစီဖွဲ့ချုပ်က28နေရာနိုင်ခဲ့ပြီးဆိုမီဒီမိုကရေစီဖွဲ့ချုပ်က6နေရာပြည်ထောင်စုကြံ့ခိုင်ရေးနဲ့ဖွံ့ဖြိုးရေးပါတီက9နေရာအနိုင်ရရှိခဲ့ကြပါတယ်
ကရင်ပြည်နယ်ကြာအင်းစိတ်ကြီးမြို့နယ်မှာမဲဆန္ဒနယ်တက်မှာပါဝင်တဲ့တောင်ကလေးကျေးရွာအုပ်စုကမဲယုံတစ်ခုမှာဆန္ဒမဲပေးခွင့်ရှိသူ925ယောက်ရှိပေမဲ့လည်းရွေးကောက်ပွဲနေ့မှာမဲလာရောက်ထည့်သူတဦးမှမရှိဘူးလို့မဲယုံတာဝန်ရှိသူတွေကပြောပါရတယ်။တောင်ကလေးကျေးရွာအုပ်စုမှာရွာပေါင်း20ဝန်းကျင်ရှိပြီးမဲယုံ3ယုံရှိပါတယ်။ဆန္ဒမဲပေးပိုင်ခွင့်ရှိသူ1000ကျော်ရှိနေပြီးမဲယုံတင်းတဲ့နေ့မှာအနှဲငယ်တာမဲလာထည့်ပါတယ်။မဲယုံ3မှာတော့ကြိုတင်မဲသမဲကလွဲပြီးတယောက်မှမဲလာထဲတာမရှိဘူးလို့တောင်ကလေးကျေးရွာအုပ်စုမဲယုံမူစောလင်းထူးကပြောပါတယ်။အဲ့ဒီဒေတာမှာလမ်းပန်းဆက်တွယ်ရေးခက်ခဲလို့တရွာနဲ့တရွာဝေးကွာနေပြီးမဲယုံတရှိတဲ့နေရာကလည်းမဲလာထဲတဲ့သူတွေအတွက်အလန်းဝေးနေတဲ့အတွက်မဲလာမထဲတဲ့အကြောင်းရင်းတစ်ခုဖြစ်ကြောင်းမဲယုံတာဝန်ရှိသူတွေရဲ့ပြောပြချက်အရသိရပါဗျ။အဲ့ဒီတောင်ကလေးကျေးရွာအုပ်စုမှာတိုင်းရင်နာလက်နက်ကင်ရောနောအုပ်ချုပ်တဲ့နယ်မြေဖြစ်ပြီးပထမဦးဆုံးအကြိမ်ဆန္ဒမဲထဲခွင့်ရတာလည်းဖြစ်ပါတယ်။
ခုသတင်းလွှာတွေကိုဆက်လက်တင်ဆက်ပေးသွားမှာပါ။နနက်ကင်ပဏိပခတွေကြားတဲ့ကရခိုင်ပြည်နယ်ရွေးကောက်ပွဲမှာရခိုင်နိုင်ငံရေးပါတီတွေကလွတ်တော်နေရအများစုမှာအနိုင်ရရှိခဲ့ပါတယ်။ရှေ့ဆက်ပြီးရခိုင်ပြည်နယ်လွတ်တော်နိုင်ငံရေးအခင်းကျင်းမှာဘလို့လှုပ်ဆောင်သွားနိုင်မလဲဆိုတာကိုသက်နိုင်ကနေစူးစီးတင်ဆက်ပေးထားပါတယ်။
လနက်ကမင်းပခတ်တွေချာထေးအားရွေးကောက်ပွဲကျင်းပပြုလုပ်ခဲ့တဲ့ရခိုင်ပြည်နယ်မှာဒေသခံရခိုင်မျိုးသားပါတီကပြည်နယ်လွတ်တော်မှာမျက်စုံနဲ့ရရှိခဲ့တယ်လို့ရခိုင်မျိုးသားပါတီဥက္ကဋ္ဌဦးသာထွန်းလကပြောပါတယ
်။လောလောဆယ်ကျွန်တော်တို့ပါတီကပြည်နယ်လွတ်တော်မှာခနေနေရရဲ့ပြည်သူ့လွတ်တော်မှာလေးနေရရဲ့မြို့သားလွတ်တော်မှာလေးနေရစုစုပေါင်း10000နေရအနိုင်ရထားတယ်ဗျ။စစ်ပြေရေရန်ပြေရေမအောင်ရေတောင်ကုန်းရေအိမ်မျိုးတွေလေးမျိုးတွေမှာအနိုင်ရပါတယ်။
လလမြတ်တဲ့အခြေအနေမရှိဘူးဆိုပြီးတော့ရခိုင်မြောက်ပိုင်းကမြို့နယ်ကိုခုမှရွေးကောက်ပွဲမကျင်းပနိုင်ခဲ့တယ်လို့ကြောက်ဖြူအန်နဲ့စစ်တွေမြို့နယ်မှာလည်းနေရာပြည့်မကျင်းပနိုင်ခဲ့တာလည်းဖြစ်ပါတယ်။ လက်ရှိပါတီတွေရဲ့စီရင်ရရခိုင်မျိုးသားပါတီကပြည်내လွတ်တော်မှာ9နေရအနိုင်ရထားတယ်လို့တက်လာမဲ့ပါတီဥက္ကဋ္ဌဦးသားထွန်းလာကပြောပါတယ
်။ရကတော့ဒီထောင်စုအစိုးရကိုဥဆောင်ဖွဲ့စည်းမဲ့ပါတီရဲ့ reporter နဲ့ကိုနောက်တက်လာမဲ့အနိုင်ရပါတီရဲ့ reporter မှာအဓိကမုံတယ်မှာဖြစ်ပါတယ်။ကျွန်တော်တို့ဒီလိုပါတီတပေါ်တာကအကြောင်းလေးရှိမလားမရှိဘူးလားဆိုတော့ကျွန်တော်တို့စောင့်ကြည့်ပြီးလေ့လာကြည့်ရကြည့်ရပါဦးမယ
်။စစ်တွေမြို့နယ်အမှတ်နဲ့မြစ်ဆိုင်တန်းနဲ့ပြည်နယ်လွှတ်တော်နေရာကိုအနိုင်ရထားတဲ့ဦးထွန်းထွန်းအောင်ကတော့တက်လာတဲ့လွှတ်တော်ကိုယ်စားလှယ်တဲ့အနေနဲ့ရွေးကောက်ပွဲမချင်းပတ်နိုင်တဲ့နေရာတွေကိုပါတာဝန်ယူဆောင်ရွက်တော့မှာဖြစ်တယ်လို့လည်းပြောပါတယ်
။ကျွန်တော်တို့ရခိုင်ပြည်နယ်မှာမြို့တော်တော်များများကိုရွေးကောက်ပွဲမချင်းပါနိုင်ဘူးဆိုပြီးတော့ပေါ့နော်ရွေးကောက်ပွဲချင်းပါခွင့်ပိတ်ပင်လိုက်တယ်ဒီမြောက်ကချမ်းမှာဆိုရင်စစ်တွေတမျိုးပဲရေရေကောက်ဝဲချေပန်းဝဲရတာပေါ့နော်အဲအဲ့လိုဆိုတော့ကျွန်တော်တို့လာချီကျွန်တော်တို့ရခိုင်ပြည်နယ်မှာဒီရေကောက်ဝဲမှာအနိုင်ရရှိတဲ့လက်တော်ကိုယ်စားလှယ်တွေအနေနဲ့ကတော့အကုန်လုံးကူးပေါင်းဆောင်ရွက်ပြီးတော့ပေါ့နော်ဒီရေကောက်ဝဲမချင်းပါနိုင်တဲ့ပြည်သူတွေအတွက်တာဝန်ယူမှုတာဝန်ခံမှုအပြင်နဲ့ကျွန်တော်တို့လုပ်ရမယ်တာဝန်လေးတော်တော်လေးတွေလို့ခံယူတယ်ဗျကျွန်တော်တို့အနေနဲ့
ရခိုင်ပြည်နယ်မှာမြို့နယ်16ခုရှိတဲ့ထဲကကိုမြို့နယ်မှာရေကောက်ဝဲမချင်းပါနိုင်ခဲ့တာကြောင့်ရခိုင်ပြည်နယ်လွတ်တော်မှာလွတ်တော်ကိုယ်စားလှယ်20ဦးသာတင်ရှိတော်မှာဖြစ်တယ်လို့လွတ်တော်အနေနဲ့အစိုးရကိုထင်ကြောင်းနေပါမလားဆိုတဲ့အပေါ်မှာလည်းနိုင်ငံရေးလက်လာတုံ့တက်တွေကစိုးရိမ်နေကြပါတယ်
။ဆက်ပြီးတော့2020အထွေထွေရွေးကောက်ပွဲမှာချင်းပြည်နယ်ကချင်းမျိုးသားဒီမိုကရေစီအဖွဲ့ချုပ် CNLD ပါတီကတော့တနေရာမှာသာအနိုင်ရရှိခဲ့ပါတယ်။ချင်းမျိုးသားဒီမိုကရေစီအဖွဲ့ချုပ် CNLD ပါတီဟာချင်းလူမျိုးတွေအများစုရှိတဲ့ချင်းပြည်နယ်မှာဘာကြောင့်ဒီလောက်အထိရှုံ့နိမ့်သွားရတာပါလဲ။အကြောင်းစုံကိုတော့ကိုရောဘက်ကစုစည်းထားပြီးတော့နိုင်ငံဝင်ကတင်ဆက်ပေးထားပါတယ်
။ချင်းမျိုးသားဒီမိုကရေစီဖွဲ့ချုပ် CNLD ပါတီအနေနဲ့2020အထွေထွေရွေးကောက်ပွဲမှာချင်းပြည်နယ်တွင်မဲဆန္ဒနဲ့တနေရသာအနိုင်ရရှိထားတဲ့ပုံမှာအတော်လေးအံ့အားသိမိတယ်လို့ CNLD ပါတီတွင်မှုစလိုင်းပီပီကပြောပါတယ
်ပထမတော့ကျွန်တော်တို့မျှော်လင့်တာကတော့သတ်တော်မှာအနည်းဆုံး10နေရာ17နေရာလောက်တော့ရမယ်လို့တော့မျှော်လင့်တာပေါ့နော်ဒါပေမဲ့တကယ်ဖြစ်လာတဲ့အခါမှာကျတော့10နေရာပဲပေါ့နော်ရတဲ့ဆိုတာကတော့ကျွန်တော်တို့လည်းအံ့ဩမိတယ်ပေါ့နော
်ချင်းမျိုးရာဒီမိုကရေစီဖွဲ့ချုပ်ကချင်းပြည်နယ်မှာမဲဆန္ဒနိုင်ပြည်38နေရာနဲ့ချင်းပြည်နယ်ပြင်ပမကွေးတိုင်းစကိုင်းတိုင်းနဲ့ရခိုင်ပြည်နယ်တို့မှာမဲဆန္ဒနိုင်ပြည်20စုစုပေါင်းမဲဆန္ဒနိုင်58နေရာမှာဝင်ရောက်ရှင်းပြန်ခဲ့ပြီးတော့ဟာကားမြို့နယ်ပြည်နယ်လွှတ်တော်မဲဆန္ဒနယ်မြေအမှတ်နှစ်နေရာမှာဒါအနိုင်ရရှိခဲ့တာဖြစ်ပါတယ်။ချင်းနိုင်ငံရေလိပ်လာသုံးသပ်သူလူဖြစ်တဲ့စလိုင်းပန်ကျုံလျန်းကတော့2020ထွေထွေရွေးကောက်ပွဲမှာဝင်ရောက်ရှင်းပြန်ခဲ့ကြတဲ့ NLD နဲ့ CNLD ပါတီတို့ရဲ့လွှတ်တော်ကိုယ်စားလှယ်လောင်းတွေရဲ့ပုံရိပ်တွေဟာဝါချမှုကြီးမားနေတာကြောင့် CNLD ကိုယ်စားလှယ်တွေရှုံ့နှိမ့်တာဖြစ်တယ်လို့သုံးသပ်ပါတယ်။
Chin Party Aizomi Raite Aizomi Candidate Bor Emperor
Chin Party ကနေဝင်ရောက်ရှင်ပြိုင်တဲ့အမတ်လောင်းတွေရဲ့ပုံရိပ်နဲ့ NLD ကနေဝင်ရောက်ရှင်ပြိုင်တဲ့ကိုစလီလောင်းတွေရဲ့ပုံရိပ်ကအရန်ကော်လွန်တယ်ဥပမာ Candidate မှာဥပိုင်မှုန်လျံနဲ့ဒုသမတဥ Henry Bantiu မှာဆိုရင်ဒုသမတကပုံရိပ်ပိုင်းမှာအရန်တာတယ် NLD ကဝင်ပြိုင်တဲ့သူအများစုကလက်ရှိဝန်ကြီးတွေဥပဒေအရာရှိတွေတက္ကသိုလ်ကျောင်းအုပ်ချုပ်တဲ့သူတွေဆိုတော့သူတို့ကိုမကြိုက်တဲ့သူတွေရှိရင်ရှိမယ်ဒါပေမဲ့ကျေးရွာဘက်မှာကသူတို့ရဲ့ပုံရိပ်ကအရန်ကြီးတယ
်ချင်းပြည်သူတွေအနေနဲ့ဖွံ့ဖြိုးတိုးတက်ရေးမှာနှစ်ပေါင်းများစွာနှောက်ကောက်ကြနေတာကြောင့်ပြည်သူတွေအနေနဲ့နိုင်ငံရေးဆိုင်ရာတန်းသူညီမျှမှုထက်ဖွံ့ဖြိုးတိုးတက်ရေးပိုင်းမှာပိုပြီးတော့ဆာလောင်နေသေးတယ်လို့ချင်းနိုင်ငံရေးလိမ့်လာဆောက်ကြည့်သူသူဖြစ်တဲ့ Task Iron ဖွဲ့ကကူမန်အုံကပြောပါတယ်
နိုင်ငံသားတွေရဲ့ဟိုနိုင်ငံရေးဆိုင်ရာအသည့်မှာနိုင်ငံရေးနဲ့ဖွံ့ဖြိုးရေးဆိုတဲ့ဟာကိုသိခွဲပြီးတော့နားမလည်နိုင်သေးဘူးဖွံ့ဖြိုးရေးနောက်ပြည်သူတွေလိုချင်နေတာနိုင်ငံရေးဆိုင်ရာတန်းတူညီညာမှုကိုလိုချင်နေသေးတာမဟုတ်ဘူးလို့နားလည်တယ်ပေါ့လို့နော်ဖွံ့ဖြိုးရေးသူတို့စားလောင်နေတာနှစ်ပေါင်း80ကျော်ကျွန်တော်တို့မဖွံ့ဖြိုးမတူတက်တဲ့နေရာဖြစ်နေတယ်လမ်းတွေတသားရဲ့စောက်ဦးတွေမီးတွေအများကြီးလိုအပ်တယ်ပေါ့လေလိုအပ်ချက်တွေကအဲ့လိုလိုအပ်ချက်တွေမှာကျွန်တော်တို့ရုပ်ပိုင်းဆိုင်ရာဖွံ့ဖြိုးတိုးတက်မှုဖြစ်တဲ့ဟိုတိုင်းထွာလို့ရတယ်မြင်သာလို့ရတဲ့ဟိုဟာမျိုးတွေ
မြို့နယ်ကိုမြို့နယ်ရှိတဲ့ချင်းပြည်နယ်စုစုပေါင်းမဲဆန္ဒနယ်မြေ39နေရာထဲကနေ NLD ပါတီက36နေရာစုံမီဒီမိုကရေစီဖွဲ့ချုပ် ZCD က2နေရာနဲ့ CNLD ပါတီက3နေရာသာရရှိခဲ့တာဖြစ်ပါတယ်
ခုဆက်ပြီးသတင်းချင်းချုပ်ကိုနားဆင်ကြရမှာပါရှင်
။ရခိုင်ပြည်နယ်မြောက်ဦးမြို့နယ်တိန်ညိုကျေးရွာရှိစစ်ဘေးဒုက္ခသည်စခန်းမှာအစိုးရကထောက်ပံ့ထားတဲ့ SAN-8600 ကြော်ကိုစစ်တပ်ကသိမ်းယူတွားခဲ့တယ်လို့စခန်းတာဝန်ရှိသူတွေကပြောပါရတယ်။2020ရွေးကောက်ပွဲမှာရှမ်းပြည်နယ်အတွင်းရှမ်းတိုင်းသားများဒီမိုကရေစီအဖွဲ့ချုပ်ကနေလွတ်တော်နေရာ40အနိုင်ရရှိထားပါရတယ်။
တော်ရရှင်တွေအခုနားဆင်ခဲ့ကြတာကတော့ပြည်နိုင်ဝိုင်းတော်သားတွေကနေအပတ်စဉ်တင်ဆက်သွားမယ့်တိုင်းရင်းသတင်းတွေပဲဖြစ်ပါတယ်။နောက်သတင်းပတ်အစီအစဉ်မှာပြန်ဆုံတွေ့ရအောင်ပါရှင်။ကျမကအမီရာ
။ American ဆိုရရဲ့သဘောထားမြင်အပေါ်ကိုတင်ပြပါရမရှင်
။ Nigeria နိုင်ငံမှာလက်နက်ကိုင်အဖွဲ့တစ်ဖွဲ့ကဖမ်းထားတဲ့ American နိုင်ငံသားတစ်ယောက်ကိုAmerican အထူးတပ်ဖွဲ့ကအောင်မြင်စွာကယ်ဆယ်နိုင်ခဲ့ပါတယ်။ဒီလိုကယ်ဆယ်နိုင်ခဲ့တာဟာကမ္ဘာတဝန်းမှာရှိတဲ့ကိုယ်နိုင်ငံသားတွေကိုအကာအကွယ်ပေးမယ်ဆိုတဲ့ American ပြည်ထောင်စုရဲ့တန်ဖိုးထံကိုမြှင့်တင်ပေးလိုက်တာဖြစ်ပါတယ်။ Nigeria နိုင်ငံရဲ့အိမ်နီးချင်း Niger နိုင်ငံမှာမိသားစုနဲ့အတူနေထိုင်တဲ့အသက်28နှစ်အရွယ်လယ်သမားတစ်ယောက်လွတ်မြောက်အောင်ကယ်တင်နိုင်ခဲ့တဲ့စစ်စင်ရေးဖြစ်ပါတယ်။သူ့ရဲ့လယ်တော်ကနေပြန်ပေးအစွဲခံရပြီးသူ့ဖခင်ကိုငွေတောင်းပြီးရွေးခိုင်းခဲ့ပါတယ်။စစ်တပ်ဘက်ကအကြအဆုံးမရှိဘဲသူ့ကိုအမြန်ဆုံးကယ်တင်နိုင်ဖို့အတွက်အမေရိကန်ပြည်ထောင်စုကနိုင်ဂျီးရီးယားနိုင်ငံနဲ့နိုင်ဂျာနိုင်ငံအစိုးရတွေနဲ့ပူးပေါင်းဆောင်ရွက်ခဲ့ပါတယ်။ဒီစစ်စင်ရေးအထမြောက်အောင်ပံ့ပိုးခဲ့ကြတဲ့နိုင်ငံတကာမိတ်ဖက်တွေကိုအတိအမှတ်ပြုလေးစားပါကြောင်းအမေရိကန်ပြည်ထောင်စုအနေနဲ့ကမ္ဘာတဝန်းရှိကျွန်တော်တို့ရဲ့အကျိုးစီးပွားနဲ့ကျွန်တော်တို့ရဲ့ပြည်သူတွေကိုဆက်လက်ကာကွယ်ပေးနေမှာဖြစ်တယ်လို့ပင်တဂွန်စစ်ဌာနချုပ်ပြောခွင့်ရဂျော်နသန်ဟော့ဖ်မန်ကထုတ်ပြန်ချက်မှာဖော်ပြထားပါတယ်။အမေရိကန်သမ္မတဒေါ်နယ်ထရန့်ဖာလည်းဒီစစ်စင်ရေးမှာပါဝင်ခဲ့ကြတဲ့အမျိုးသားနဲ့အမျိုးသမီးစစ်သည်တွေကိုချီးကျူးလိုက်ပါတယ်
။ I want to thank the special forces. There was a tremendous event. It was something that had to get done.
အထူးတပ်ဖွဲ့ဝင်တွေကိုကျေးဇူးတင်ကြောင်းပြောလိုပါတယ်။ဒါဟာတကယ့်ကိုစွန့်စားရတဲ့ဖြစ်ရပ်ပါပဲ။အမေရိကန်နိုင်ငံသားတွေရံပြုတ်နှောက်ယှက်တာတွေခံနေကြရတာဆိုတော့အခုလိုတစ်ခုခုလုပ်ကိုလုပ်ပြရမှာပါ။နောက်ထပ်ဒါမျိုးမဖြစ်ရအောင်လုပ်ပြရမှာပါလို့ပြောသွားတာပါ။သမရထရန့်ပြောသလိုပါပဲအမျိုးသားအကြမ်းဖက်မှုတံပြန်တိုက်ဖျက်ရေးအဖွဲ့ညွှန်ကြားမှုခရစ်မီလာကလည်း Twitter ကနေသူ့ရဲ့သဘောထားကိုအခုလိုဖော်ပြလိုက်ပါတယ်ကျွန်တော်တို့ရဲ့နိုင်ငံသားတွေအိမ်ပြန်နိုင်အောင်ကျွန်တော်တို့မှာကြီးမြတ်တဲ့စွမ်းဆောင်ရည်ရှိပြီးဘယ်နေရာမှာပဲဖြစ်ဖြစ်အရာအားလုံးကိုအမေရိကန်အစိုးရလက်လှမ်းမိတဲ့ဆိုတာကိုရာဇဝတ်ခိုင်းနေအားလုံးနဲ့အကြမ်းဖက်သမားတွေနဲ့ဆက်ဆက်နေတဲ့အဖွဲ့တွေကိုပြတ်သားတဲ့အမှားစကားတရက်ပါပဲလို့ဆိုပါတယ်အဖမ်းခံနေရတဲ့အမေရိကန်နိုင်ငံသားတွေစိတ်ချလုံခြုံစွာအိမ်ပြန်နိုင်ရေးအတွက်အမေရိကန်ပြည်ထောင်စုကတန်ဖိုးထံချထားပါတယ်။တစားကန်နေမိသားစုတွေနဲ့ပြန်လည်စုံစည်းနိုင်ရေးအတွက်အားထုတ်ခဲ့ကြတဲ့ကျွန်တော်တို့ရဲ့စစ်တပ်ရဲ့ဆွမ်းဆွမ်းတမန်ရဲဆွမ်းတပ်တီးနဲ့ဆွမ်းဆောင်ရေးထောက်နှိုင်းရေးကျွမ်းကျင်သူတွေရဲ့ပံ့ပိုးမှုနဲ့ကျွန်တော်တို့ရဲ့တန်တမန်ရေးကြိုးပမ်းမှုတွေကိုကျေးဇူးတင်ရှိပါကြောင်းတစားကန်အဖြစ်ထိမ့်သိမ့်ခံနေရတဲ့အမေရိကန်နိုင်ငံသားဘသူ့ကိုမဆိုကျွန်တော်တို့ကဘယ်တော့မှပြစ်ပယ်ထားမှာမဟုတ်ပါဘူးလို့အမေရိကန်နိုင်ငံသားဝန်ကြီးမိုက်ဖွန်ပီယိုရဲ့ကြေညာချက်မှာဖော်ပြထားကြောင်းပါခင်ဗျာ
အမေရိကန်အစိုးရရဲ့သဘောထားအမြင်အပေါ်ကိုတင်ဆက်လို့ပြီးပါပြီရှင
်အခုဆက်ပြီးသတင်းချင်းချုပ်ကိုတင်ပြပေးပါပါအမေရိကန်ရွေးကောက်ပွဲမှာအနိုင်ရသူဖြစ်နေကြေညာထားတဲ့ဂျိုးဘိုင်ဒန်ဟာသမ္မတဒေါ်နယ်ထရန့်ရဲ့တရားရေးစိန်ခေါ်မှုတွေကိုဆက်ပြီးရင်ဆိုင်နေရတယ်လို့ရွေးကောက်ပွဲအလွန်ကြာကာလအတွက်ရှုပ်ထွေးမှုတွေရှိနေတဲ့ကြားကပဲကမ္ဘာကိစ္စရပ်တွေနဲ့ပတ်သက်ပြီးချက်တပရီနေမှာအာရှဒေတာကအမေရိကန်ရဲ့အဓိကမဟာမိတ်နိုင်ငံတွေကခေါင်းဆောင်တွေနဲ့ဆွေးနွေးခဲ့ပါတယ်။သမ္မတထရန့်ရဲ့အမေရိကန်သားပထမမူဝါဒနဲ့လှုပ်ဆောင်မှုတွေအတွက်သူတို့ရဲ့စိုးရိမ်ရမှုတွေကိုမစ္စတာဘိုင်ဒန်ကရောပါအောင်လှုပ်ဆောင်ပေးမယ်အနေထားရှိနေတာကြောင့်ကမ္ဘာကိစ္စရပ်ကြီးတွေဖြစ်တဲ့ကိုရိုနာဗိုင်းရပ်စ်ကရောဂါရာသီဥတုပြောင်းလဲမှုဆန်ရံနဲ့တခြားကိစ္စရပ်တွေနဲ့ပတ်သက်ပြီးဆွေးနွေးခဲ့ကြတာဖြစ်ကြောင်းအာရှခေါင်းဆောင်တွေကပြောပါတယ်။ကမ္ဘာတစ်လောကနိုင်ငံကြီးတွေကခေါင်းဆောင်အားလုံးနီးပါးကမစ္စတာဘိုင်ဒန်ကိုအတိအမှတ်ပြုကြိုးစားဂုဏ်ပြုနေကြပေမဲ့ရုရှားသမ္မတဗလာဒီမီယာပူတင်၊တရုတ်သမ္မတရှီကျင်ပင်နဲ့ဘရာဇီးလ်သမ္မတဂျာယဲဘိုဆိုနာရိုတို့စီကတော့မကြားရသေးပါဘူး။အမေရိကန်နိုင်ငံမှာဗိုလ်တဖူးတွေကတရက်တွင်းကိုဗစ် -19 ကူးစက်ခံသူအရေအတွက်တသိန်းခွဲနီးပါးဖြစ်လာပြီးစံချိန်တင်သွားပါတယ်။ချက်တပရင်းနေမှာဒီရောဂါကူးစက်ခံရသူဟာကမ္ဘာတလုံးမှာ52တန်းခွဲကျော်ရှိပြီးအမေရိကန်ကတော့10တန်းခွဲကျော်နေပြီဖြစ်ပါတယ်။တည်ဆုံးရသူကလည်းအမေရိကန်နိုင်ငံမှာက2တန်းခွဲနီးပါးနဲ့အများဆုံးဖြစ်ပါတယ်။ဒါကြောင့်အခုချိန်မှာ COVID-19 နဲ့ပတ်သက်ပြီးအမေရိကန်နိုင်ငံရဲ့အနေထားဟာသေရှင်တမျှအရေးကြီးတဲ့အနေထားကိုရောက်နေပြီလို့အမေရိကန်အောက်တော်ဥက္ကဋ္ဌနန်စီပလိုစီကချက်တဲ့ပြည်နယ်မှာသတိပေးလိုက်ပါတယ်။မြန်မာနိုင်ငံမှာ COVID-19 ရောဂါကူးစက်ခံသူအရေအတွက်6တန်းခွဲကျော်နဲ့တည်ဆုံးသူက1500ကျော်သွားပြီဖြစ်ပါတယ်။ကျက်တပရီနေတည်ဆုံတဲ့သူတွေတဲက19ယောက်ကတော့ငိုယောဂအခန်းရှိသူတွေဖြစ်ပါတယ်။ကူးစက်မှုကတော့ရန်ကုန်တိုင်းမှာအများဆုံးဖြစ်ပြီးမန္တလေးတိုင်းကဒုတိယအများဆုံးပါ။တောက်ချန်နေမနေ့ကင်းသတင်းတွေကတော့ဒီလောက်ပါပဲရှင်။
ကိုရိုနာဗိုင်းရပ်စ်ရောဂါကူးစက်မှုအရေးပေါ်အခြေအနေကြောင့် VOA မြန်မာပိုင်းထုတ်လွှင့်ချက်တွေကိုယာယီပုံစံပြောင်းလဲထုတ်လွှင့်ပေးနေတာပါ။ဒေါက်တာရှင်ပေါင်းစိတ်ချမ်းသာကြိုးစားမှာကြပါစေ။ VOA ကိုနားဆင်တဲ့အတွက်ကျေးဇူးတင်ပါတယ်။ကျွန်မခင်ရသက်ပါ။
This program has come to you from the Voice of America, Washington.